Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်ဇူလိုင်လတည့်ရက်ဗုဒ္ဓဦးနေ့ညပဲ VOA စီစဉ်မျိုးကိုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုလည်းဇာတိအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးဒီနေ့ညပဲဒီတန်တရင်တွေကိုညလောင်နဲ့အတူကျွန်တော်ကြော်သိပ်တို့ပြသွားပါပါအမေရိကန်ပြည်တော်စုမှာအင်္ဂါနေ့ကကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူအရေအတွက်4,900ရှိခဲ့တာကြောင့်ရောဂါပိုးစပြီးပြန့်နှံ့ကူးစက်ကလေးကဆိုရင်တရက်အတွင်းရောဂါပိုးကူးစက်သူအရေအတွက်ထပ်ပြီးစံချိန်တင်သွားပါတယ်။လက်ရှိရောဂါပိုးကူးစက်မှုအရေအတွက်ကိုမထိန်းချုပ်နိုင်ဘူးဆိုရင်တော့တရက်ကိုကူးစက်သူအရေအတွက်2ဆကျော်တိုးပြီးတသိန်းကျော်အထိရှိလာနိုင်တယ်လို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းတာဝန်ရှိသူဒေါက်တာအန်ထိုနီဖောက်ချီကလည်းအင်္ဂါနေ့အထက်တော်ကျန်းမာရေးတစ်ခုအတွင်းသတိပေးပြောဆိုသွားပါတယ်
။ We can't just focus on those areas.that are having the surge it puts the entire country at risk we are now having
ဘူကူဆမ်မူတူလာရဲ့ဒေသတွေကိုပဲအာရုံစိုက်နေလို့မရပါဘူးတနင်္ဂနွေလုံးအတွက်အန်ဒရယ်ရှိနေတာပါလက်ရှိမှာတရက်ကိုနောက်ထပ်ရောဂါပိုးကူးစက်မှုအရေအတွက်4,000ကျော်ရှိနေပါပြီဒါကိုမထိန်းချုပ်နိုင်ဘူးဆိုရင်တော့တရက်ကိုကူးစက်သူတသိန်းအထိရောက်သွားမယ်ဆိုရင်ကျွန်တော်အံ့ဩမှာမဟုတ်ပါဘူးဒါကြောင့်ကျွန်တော်အနေနဲ့သိကူစိုးရိမ်မိပါတယ်လို့အတက်လူတော်ကော်မတီတရက်ရှိဌာနဝန်တွင်ဒေါက်တာဖောင်ချီကပြောတော်တာပါCOVID-19 ရောဂါကိုကာကွယ်ဖို့စိတ်ချရတဲ့ကာကွယ်ဆေးတမျိုးမျိုးသိမကြခင်ကာလအတွင်းရလာမဲ့အာမခံချက်အခိုင်အမာမရှိသေးဘူးလို့လည်းဒေါက်တာဖောက်ချီကသတိပေးပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအခြေအနေကိုစစ်တမ်းကောက်ယူထုတ်ပြန်ပေးနေတဲ့ Johns Hopkins တက္ကသိုလ်ရဲ့နောက်ဆုံးကိန်းဂဏန်းတွေအရအမေရိကန်မှာရောဂါပိုးကူးစက်သူအရေအတွက်2,600,000ကျော်ရှိပြီဖြစ်ပြီးသေဆုံးသူက13,900ကျော်သွားပါပြီ။ဒီကမ္ဘာလုံးအနေနဲ့ဆိုရင်တော့COVID-19 ရောဂါကူးစက်သူပေါင်း10တန်းခွဲနီးပါးရှိနေပြီဖြစ်ပြီးသေဆုံးသူပေါင်းက9,100ကျော်သွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်ပခီးသွောဝင်ရောက်ခွင့်ပိတ်ပင်ထားတဲ့ဥရောပသမဂ္ဂ EU ကဒီကနေ့ကစလို့ကမ္ဘာလယ်ခီးတယ်တွေဝင်ရောက်ခွင့်ပြန်ပြီးခွင့်ပြုတော့မှာဖြစ်ပေမဲ့အဲ့ဒီအထက်မှာအမေရိကန်နိုင်ငံသားတွေတော့မပါသေးပါဘူး။ EU ဖွဲ့ဝင်နိုင်ငံတွေအင်္ဂါနေ့ကမဲခွဲဆုံးဖြတ်လိုက်တဲ့ဝင်ရောက်ခွင့်ပြုမဲ့နိုင်ငံတွေထဲမှာအော်စတြေးလျ၊ကနေဒါ၊ဂျပန်နဲ့မော်ရိုကိုနိုင်ငံတွေပါဝင်ပြီးလောလောဆယ်ဝင်ခွင့်မပြုသေးတဲ့နိုင်ငံတွေစီးရင်ထဲမှာတော့အမေရိကန်နဲ့အတူရုရှားနဲ့ဘရာဇီးလ်တို့ပါဝင်ပါတယ်။ COVID-19 ကာယရောဂါပြီးအပြစ်ထန်ဆုံးခံစားခဲ့ရတဲ့အထူးသဖြင့်ဥရောပတောင်ပိုင်းဒေသနိုင်ငံတွေအပါအဝင် EU ဖွဲ့ဝင်နိုင်ငံတွေမှာခီးသွွားလုပ်ငန်းပြန်ကောင်းလာစီဖို့ရည်ရွယ်ပြီးတော့အပန်းကြေးခီးပဲဖြစ်ဖြစ်စီးပွားရေးရလည်းဖြစ်ဖြစ် EU နိုင်ငံတွေစီဝင်ရောက်ခွင့်ပြန်ဖွင့်ပေးတာဖြစ်ပါတယ်။တရုတ်ခီးသွွားတွေနဲ့ပတ်သက်လို့တော့ EU နိုင်ငံတွေကခီးသွွားတွေကိုတရုတ်နိုင်ငံကဝင်ခွင့်ပြုမယ်ဆိုရင်တရုတ်နိုင်ငံကခီးသွွားတွေကိုလည်း EU ကဝင်ခွင့်ပြုမယ်ဆိုတဲ့ကန့်သတ်ချက်နဲ့ရုပ်ကိုထည့်သွင်းထားပါတယ်။အခု EU ကပြည်ဝင်ခွင့်ပြန်ဖွင့်ပေးလိုက်တဲ့နိုင်ငံ14နိုင်ငံကဝင်လာသူတွေပေါ်သက်ဆိုင်ရာ EU ဖွဲ့ဝင်နိုင်ငံတည်တည်အနေနဲ့ကန့်သတ်ချက်တွေကိုလိုအပ်သလိုချမှတ်လုံဆောင်နိုင်မှာဖြစ်ပေမဲ့ဒီစီရင်ထဲမှာမပါတဲ့တခြားနိုင်ငံတွေကခီးသွွားတွေကိုတော့ပြည်ဝင်ခွင့်လုံးဝမပေးဖို့ကန့်သတ်ထားပါတယ်။မြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားခဲ့တဲ့ကျောင်းတွေအဖျော်ရမကာစားတောက်ဆိုင်နဲ့အနှိမ့်ခန်းတွေလိုရောဂါပိုးကူးစက်မှုအန္တရာယ်မြင့်မားတဲ့ဖျော်ဖြေရေးနေရာတွေပြန်ဖွင့်ဝင်ပြုထားပြီးဖြစ်ပါတယ်။ပြန်ဖွင့်ဝင်ပြုထားတဲ့နေရာဌာနတွေအနေနဲ့လူပြောင်းလူပြောင်းခောက်ခော်ဝါနေရမယ့်စည်းကမ်းသတ်မှတ်ချက်တွေကိုတော့ဆက်ပြီးလိုက်နာလုပ်ဆောင်ကြရမှာဖြစ်ပါတယ်။ပြည်တွင်းမှာပိုးပြီးဖြေလျှော့ပေးထားသလိုဒီပခီးသွွားတွေကိုလည်းကန့်သတ်ချက်နဲ့ထိုင်းနိုင်ငံတွင်ဝင်ရောက်ခွင့်ပြုထားပြီးဖြစ်ပါတယ်။ထိုင်းနိုင်ငံတွင်မှာမိသားစုရှိသူတွေဒါမှမဟုတ်စီးပွားရေးလုပ်ငန်းပိုင်းအဆက်ဆက်ရှိသူတွေစတဲ့သတ်မှတ်ချက်တွေနဲ့ကန့်ညီသူနိုင်ငံသားသာတနည်းကိုအယောက်200ဝင်ဝင်ပြုထားပြီးဝင်လာသူတွေအနေနဲ့တီးခြားခွင့်နေထိုင်ရမယ့်တမတ်အဆင့်အမျိုးမျိုးကိုတော့လိုက်နာလုပ်ဆောင်ကြရမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူပေါင်း3,100ကျော်ရှိပြီးသေဆုံးသူ60နီးပါးရှိပါတယ်။မြန်မာနိုင်ငံမှာတော့ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုဇူလိုင်လ15ရက်နေ့အထိရပ်တိုးမြှင့်တမတ်ထားသလိုပြည်ပခီးတဲ့ဝင်ရောက်ခွင့်ပိတ်ပင်တာကိုလည်းဇူလိုင်လ31ရက်နေ့အထိတိုးမြှင့်ထားပါတယ်။ဒီကနေ့မနက်8:00အချိန်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဇွန်လ30ရက်နေ့မှာဆက်စီခဲ့တဲ့ဒုတိယသို့ဓာတ်ခွဲနမူနာ398ခုထဲမှာနောက်ထပ်ရောဂါပိုးကူးစက်သူမတွေ့ခဲ့ရပါဘူး30ရက်နေ့အတွက်စုစုပေါင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာအရေအတွက် 2,000 ကျော်မှာရောဂါပိုးကူးစက်သူထပ်မတွေ့ရတာကြောင့်လက်ရှိအချိန်ထိရောဂါပိုးကူးစက်ကြောင့်အတည်ပြုထားသူအရေအတွက် 299 ဦးမှာပဲဆက်ရှိနေပါတယ်စုစုပေါင်းသေဆုံးသူကတော့6ဦးရှိထားပါတယ်အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်ပိုတိုးလာနေပြီမယ်လေဒီကနေ့ကမ္ဘာအဆုရှင်အားစီအများစုအတက်ပြခဲ့ပါတယ် တရုတ်နိုင်ငံရှန်ဟိုင်းအစုရှယ်ယာဈေးက 1.300 ဂိုင်နှုန်း၊ဩစတြေးလျ S&P ASX အစုရှယ်ယာဈေးက 3.600 ဂိုင်နှုန်းနဲ့တိုင်ဝမ် TSEC အစုရှယ်ယာဈေးက 3.800 ဂိုင်နှုန်းအတိအသီးဈေးတက်ခဲ့ပါတယ်။ American Wall Street အစုရှယ်ယာဈေးကွက်မှာအဓိကအစုရှယ်ယာဈေးသုံးစလုံးအင်္ဂါနေ့ကတက်ဈေးနဲ့ပိတ်သွားခဲ့ပေမဲ့ဒီကနေ့ကြိုရောင်းကြိုဝယ်ဈေးကွက်တွေမှာတော့အကျဘက်ကူပြနေပါတယ်ခင်ဗျာ
။ဒီလိုရေမရီစံတန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ57kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်မင်္ဂလာညကြပါရှင်ဒီကနေ့ညပတ်သတင်းတွေကိုတော့ကျွန်မနားလောက်ဆက်ပြီးတော့အတင်ပြတော့မှာပါအာဖဂန်နစ္စတန်နိုင်ငံထဲမှာတပ်ဆွဲထားတဲ့အမေရိကန်စစ်သားတွေကိုတုတ်တင်နိုင်ရေးရုရှားနိုင်ငံကတာလီဘန်ကိုစုမွေကမ်းလှမ်းနေဆိုတဲ့သတင်းပေါက်ကြားခဲ့တဲ့အပေါ်ထောက်လှမ်းရေးတာဝန်ရှိသူတွေကိုသမ္မတအင်ပီရိုကပြစ်တင်ပြောဆိုနေပါတယ်
This report makes it more difficult to come to a consensus.
ဒီနေ့အစ်အမဟုတ်မဟုတ်အတည်ပြုနိုင်ဖို့လုပ်နေတာတွေဟာဒီပေါက်ကြားမှုကြောင့်ထိခိုက်ရတယ်လို့အင်ဂျီရောပြောခွင့်ရသူခက်လင်းမက်ဂနန်နီကသတင်းထောက်တွေကိုအင်္ဂါနေ့မှာပြောဆိုခဲ့တာပါ။ဒီသတင်းကိုအမေရိကန်ထောက်လှမ်းရေးအတိုင်းအဝန်းကအပြည့်အဝအတည်မပြုရသေးတဲ့အတွက်သမ္မတဒိုနယ်ထရမ့်စီမတင်ပြရသေးတာကိုကာကွယ်ပြောဆိုခဲ့တဲ့အင်ဂျီရောပြောခွင့်ရသူကသတင်းပေါက်ကြားမှုကိုတော့စောင့်ထိန်မှုမရှိတဲ့ထောက်လှမ်းရေးအရာရှိတွေကြောင့်အမေရိကန်သက်သားတွေအသက်အန္တရာယ်ဆိုရင်နေရပြီးဆိုပြီးတော့ပြစ်တင်ပြောဆိုခဲ့တာပါ။ဒီသတင်းကိုဖော်ထုတ်ရေးသားခဲ့တဲ့ The New York Times သတင်းစာကြီးကိုလည်းဒီသတင်းဖော်ပြလိုက်ခြင်းအပြင်ဘာအကျိုးမှဖြစ်မလာဘူးလို့ဝေဖန်ပြောဆိုခဲ့တာပါ။ရုရှားစစ်ထောက်လိုင်းရေးကထိန်းချုပ်ထားတဲ့ငွေစင်တစ်ခုစီကငွေအများအပြားတာလီဘန်နဲ့ဆက်စပ်နေတဲ့နေရာတစ်ခုစီလွှဲပြောင်းပေးပို့ခဲ့တာကိုအမေရိကန်ကကြားပြရရှိခဲ့တယ်လို့လည်းထောက်လိုင်းရေးနဲ့နှိစက်တဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ The New York Times သတင်းစာကြီးကအင်္ဂါနေ့မှဖော်ပြခဲ့ပါတယ်သမ္မတထရမ့်စီထောက်လှမ်းရေးကနိုင်စင်တင်ပြတဲ့အချင်းချုပ်ထိပ်တန်းအစီရင်ခံစာမှာရုရှားရဲ့စုငွေအစီအစဉ်ကိုဖေဖော်ဝါရီလကတည်းကထည့်သွင်းခဲ့တာကိုလည်း The New York Times နဲ့ CNN သတင်းတွေကအသီးသီးဖော်ပြခဲ့ကြတာပါ။ဒီနေ့အစောပိုင်းကတည်းကဒီသတင်းတွေကိုသမ္မတထရမ့်စီရေးသားတင်ပြပြီးသားဖြစ်တယ်လို့လည်းတခြားသတင်းတွေကဖော်ပြနေကြတာဖြစ်ပါတယ်။နိုဝင်ဘာမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့နောက်တစ်ကြိမ်တွေ့ဆုံနိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောလိုက်ပါတယ်။သမ္မတမွန်ရဲ့မြစ်တာရက်ခံချက်ကိုသမ္မတအင်ဂျီရိုစီလက်သလုံးပြဖို့ထားပါတယ်လို့လည်းတောင်ကိုရီးယားတာဝန်ရှိသူတို့ကဒီကနေ့ပြောပါတယ်။သမ္မတမွန်ဂျေအင်းရဲ့အနေအထားကိုအမေရိကန်ဘက်ကနားလည်သဘောပေါက်တဲ့အတွက်ဒီကိစ္စကိုကင်တွယ်ဆောင်နေတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်။သမ္မတမွန်ဂျေအင်းနဲ့ဥရောပသမ္မတ EU တာဝန်ရှိသူတွေကြားအင်္ဂါနေ့ကပြောဆိုဆွေးနွေးတာမှာတောင်ကိုရီးယားသမ္မတရဲ့မှတ်ချက်စကားထွက်ပေါ်လာတာပါ။အင်ဂျီရောဖက်ကတော့သမ္မတမွန်ဂျေအင်းရဲ့ပြောဆိုခြင်းနဲ့ပတ်သက်ပြီးတော့ဘလို့မှချက်မျိုးမှထွက်မလာသေးပါဘူး။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးစတီဗ်ဘီဂန်ကတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်သမ္မတထရမ့်နဲ့မစ္စတာကင်တို့ရဲ့ထိုက်တီးသွေးဆုံပွဲဖြစ်နိုင်မယ့်ပုံမရှိဘူးလို့ဒီသတင်းမှထဲမှာပြောဆိုထားပါတယ်။ German Marshall Fund သုတေသနအဖွဲ့ရဲ့ online ရှင်းလင်းပွဲမှာမစ္စတာဘီဂန်ကအဲဒီလိုပြောဆိုခဲ့တာပါ။အမေရိကန်ရဲ့ရည်မှန်းချက်ဟာမြောက်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးဖြစ်တဲ့အတွက်မြောက်ကိုရီးယားနဲ့ဆက်ဆံရေးတကားကိုတော့ဆက်ဖွင့်ထားပါတယ်လို့လည်းမြောက်ကိုရီးယားညှိနှိုင်းရေးမှူးအဖွဲ့ကောင်ဆောင်လည်းဖြစ်တဲ့မစ္စတာဘီဂန်ကပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်အစိုးရကလက်တလုံးအတည်ပြုလိုက်တဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေတည်အရလူနှစ်ဦးထက်မနည်းကိုဟောင်ကောင်ရဲတပ်ကပေါ်တိုနေမှာပထမဆုံးဖမ်းဆီးလိုက်ပါတယ်။တဦးကဟောင်ကောင်လွတ်လပ်ရေးအလံကန်ပြီးတော့နောက်တဦးကတော့ဗြိတိသျှအလံပုံကပ်ပြီးဟောင်ကောင်လွတ်လပ်ရေးကိုတောင်းဆိုခဲ့တာပါ Causeway Bay ဈေးဝယ်စင်တာမှာဆူယုံနေကြတဲ့လူအုပ်ကြီးကိုဥပဒေကျူးလွန်ရာရောက်နိုင်တယ်ဆိုပြီးတော့ရဲတို့ကအချိန်ချင်းသတိပေးပြီးမှအခုလိုဖမ်းဆီးခဲ့တာလို့ဟောင်ကောင်ရဲဌာနရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်မနေ့အင်္ဂါနေ့ကပဲအတီးပြုတ်လိုက်တဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေအရခွဲထွက်ရေးလှူလာတဲ့လှုပ်ရှားမှုအလုံးကိုထောင်ဒဏ်ပြစ်ဒဏ်ပေးနိုင်တာဖြစ်ပါတယ်ပရတင်လန်ဖော်ပြထားတဲ့ဆိုင်းမုတ်ကိုင်းပြီးတော့လွတ်လပ်ရေးတောင်းဆိုတဲ့အမျိုးသမီးတယောက်ကိုလည်းနောက်ပိုင်းမှာထပ်ပြီးတော့ဖမ်းဆီးခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်တွေတော့မသိရသေးပါဘူး။ဟောင်ကောင်ရဲဌာနရဲ့ Facebook စာမျက်နှာမှာတော့တရားမဝင်လူစုလူဝေးလုပ်တာအမျိုးသားလုံခြုံရေးဥပဒေချိုးဖောက်တာစတဲ့ပြစ်မှုတွေနဲ့လူ80ထက်မနည်းကိုဖမ်းဆီးထားတယ်လို့ဖော်ပြထားပါတယ်။ဒီဥပဒေသေးဟာမနစ်ကပေါ်ပေါက်ခဲ့တဲ့ဟောင်ကောင်ဒီမိုကရေစီရေးဆရာပြပွဲနဲ့ပတ်သက်တဲ့လှုပ်ရှားမှုတချို့ကိုတိုက်ရိုက်ရည်ရွယ်ပုံလည်းရပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဟောင်ကောင်တည်ငြိမ်ရေးအတွက်ဆိုပြီးအမျိုးသားလုံခြုံရေးဥပဒေတစ်ကိုနှစ်ပတ်လည်အခမ်းအနားမိန့်ခွန်းမှာအခိုင်အမာထောက်ခံပြောဆိုသွားပါတယ် တရုတ်နိုင်ငံထက်ကအမေရိကန်သတင်းမီဒီယာလုံခြုံရေးတချို့တရုတ်နိုင်ငံနဲ့ဘယ်လိုလှုပ်ရှားဆောင်ရွက်နေသလဲဆိုတဲ့သတင်းအချက်လက်တွေတောင်းဆိုထားတယ်လို့တရုတ်နိုင်ငံခြားရေးဌာနကပုံထုတ်နေမှာပြောပါတယ်။ AP National Public Radio CBS နဲ့ United Press International သတင်းအေဂျင်စီတို့ရဲ့လုံခြုံဆောင်ရွက်ချက်တွေကိုခုနှစ်ရက်အတွင်းရှင်းသားတင်ပြဖို့အကြောင်းကြားထားတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူရှိုလီယန်းကပြောဆိုခဲ့တာပါ။တရုတ်အစိုးရအဘော်ရေဖော်ပြနေတဲ့ The Global Times သတင်းစာအက်ဒီတာချုပ်ကလည်းတရုတ်သတင်းဌာနတွေကိုအမေရိကန်အစိုးရကဆက်ဆံတယ်လို့မျိုးတရုတ်နိုင်ငံထဲကအမေရိကန်သတင်းဌာနတွေကိုလည်းတရုတ်အစိုးရကအလားတူတုံ့ပြန်ဆောင်ရွက်မယ်လို့ပုတ်ထုံးနဲ့အစောပိုင်းမှာ Twitter မှာရေးသားခဲ့တာပါအမေရိကန်မှာလောက်ကင်နေတဲ့နောက်ထပ်တရုတ်သတင်းဌာန၄ခုကိုပြပတန်ယုံတွေလိုမျိုးသဘောရကင်တွေ့သွားမယ်လို့အမေရိကန်အစိုးရကကျင်းလာထဲမှာပြောဆိုထားတာပါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ရောတခြားအရေးကိစ္စရပ်တွေကြောင့်မှတရုတ်နဲ့အမေရိကန်ကြားတင်းမာမှုတွေတိုးလာနေပြီးတော့အပြန်အလှန်ဆက်တုံ့ပြန်ဆောင်ရွက်မှုတွေထဲသတင်းထောက်တွေကြားကပါဝင်ပတ်သက်နေရတာလည်းဖြစ်ပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်အခုတော့ပြည်ရင်းကသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်
ရခိုင်ပြည်နယ်တောက်ဖြူမြို့နယ်မှာတမတော်စစ်ရင်တန်းမိုင်းဆွဲတိုက်ခိုက်ခံရလို့ပြည်ကမှုတွေဖြစ်ပေါ်ခဲ့ပြီးဒေသခံတွေဖမ်းဆီးခံရတွေရှိနေတယ်လို့ဖက်ပြေးတိန့်ဆောင်ရတဲ့အခြေအနေကိုတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကိုအိမ်ပါတောက်ဖြူမြို့နယ်စစ်သောချေးဝါနီနယ်မြေခံတပ်ကလက်ဆောင်ငွေထုတ်တဲ့တမတော်စစ်ရင်တန်းတို့မနေ့ကမိုင်းဆွဲတိုက်ခိုက်ခံရပြီးပြည်ကမှုတွေဖြစ်ပေါ်ခဲ့ကြောင်းတမတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းနှုံးကဒီကနေ့ပဲ VOA ကိုအတည်ပြုပြောဆိုပါတယ
်။တောက်ဖြူမှာရှိတဲ့ကျွန်တော်တို့ရေကတ်ကဖြစ်ပါတယ်ဗျာ။အိမ်မှာလာစားငွေခုံယူလို့အတွက်ရင်ကန်းွားတာရှိတယ်တော့အေး5ရောက်လောက်ကကြောက်ဖြူပြထွက်ပြတဲ့ရွာပေါ့ရွာရနောက်တော့မိသား1500လောက်ပါဒါဆိုမုံမုံ3လုံးနဲ့ထောက်ခွဲတိုက်ခတ်ခဲ့တာရှိတယ်ဘက်ကလည်းပြန်လည်းပြတ်ခတ်ခဲ့တာရှိတယ်အိမ်မှာအနောင်တလောင်းရရှိတယ်အနောင်နဲ့တူဝါယာကျိုးတွေရပြီးရင်ကျွန်တော်တို့မှုတွေအဲ့ဒါတွေရရှိခဲ့တာရှိပါတယ်
တိုက်ပွဲဖြစ်ပွားပြီးနောက်အနီးတစ်ဝိုက်ကမတင်ကားပွဲသူတွေကိုဖမ်းဆီးထားပြီးစစ်ဆေးနေတယ်လို့လည်းဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်အဲ့ဒီညာလေးတစ်ဝိုက်ကပဲကြားတဲ့ရကောင်ဘက်ကနေဖမ်းမိတဲ့လူတွေရှိတယ်။30ရက်နေဖမ်းမိတဲ့လူတွေကတော့ကျွန်တော်တို့မတင်ငါပွဲသူတွေကတော့စစ်ဆေးနေကြတော့ရှိပါလား
။ကတ္တပြည်ကျေးရွာအုပ်ချုပ်ရေးမှူးမောင်ခင်ဦးကတော့ဖမ်းဆီးထားတဲ့သူတို့ရွာသားတွေဒီကနေ့မှပြန်လွတ်လာပြီလို့ပြောပါတယ်
။ဒီ30ရက်နေ့ခုနိုင်ရောက်ချင်မှဆက်တဲ့ကြကတော့ဖမ်းလို့တာကတော့7ရက်အဲ့ဒီ7ရက်ပေါ့ဒီနေ့ပြန်ပြီးတော့လှလိုက်ပြီ။
စောလ30ရင်းနေတုန်းကကြောက်ဖြူမြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဖြစ်စဉ်ကိုရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ပြီးခဲ့တဲ့စောလ26ရင်းနေတုန်းကလည်းနေမီရှိလေးလှုပ်ဆောင်နေတဲ့နေမီကန်တပ်ဖွဲ့ကနေမသိငါပွဲကတပီရွာသားတချို့ကိုဖမ်းဆီးစစ်ဆေးမှုတွေရှိနေတယ်လို့တမတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်။
အာရီယံပတိုင်းနေမှာလည်းတခါတက်ကလက်ကင်းတဲ့နေရာရှိတယ်။တပ်ပြည်ရနာလေးမှာမတင်ငါပေါ်တယ်။ဖမ်းမိရာရှိတယ်။ခုနှစ်ဦးလောက်ဖမ်းမိတယ်။ခုနှစ်ဦးကိုစစ်ဆေးရခါမှာတဦးကတော့အေးအမာခံဖြစ်တာပေါ့။သူ့ရဲ့ဖုန်းလေးကနေအေးနဲ့ဆက်သွယ်မှုယူထားတဲ့တက်လှုပ်ရှားမှုတရင်ပေးတဲ့ဟာလေးအဲ့ဒါလေးရရှိတယ်။သူ့တော့စစ်ဆေးနေချက်ဖြစ်တယ်။အဲအဲ့ဒီစစ်ဆေးဖြစ်ပြီးနောက်ပိုင်းမှာခုနမိုင်းခေါင်တက်ခိုက်တာလေးဖြစ်လာတာပေါ့ဗျာ
။တမတော်ဘက်ကကတ်တပြည်ရွာသားခုနှစ်ဦးကိုစစ်ကြောင်းကနေဖမ်းဆီးသွားတယ်လို့ပြောဆိုပေမဲ့စွန်လ26ရက်နေ့ကရွာသားလူငယ်9ဦးကိုတညဝတီရေသစခန်းကဖမ်းဆီးသွားခဲ့တယ်လို့ဆိုသလိုအခုသိပြန်လွတ်လာတာမရှိသေးဘူးလို့ကတ်တပြည်ကျေးရွာအုပ်ချုပ်ရေးမှူးကဆိုပါတယ်
။26ရက်နေ့ညနေ8:00အဲဒီလူ2ယောက်ဖမ်းပြီးတော့လူ2ယောက်ကတော့တညဝတီရေသစခန်းကိုဟောပါတော့မလွတ်တော့ဘူး။
ကျောက်ဖြူမြို့နယ်တကျူးချိုင်ကျွန်းလောင်ချောင်းကျေးရွာကပစုံကန်ဆောင်အလုပ်လုပ်ကင်နေတဲ့စစ်မှုသားအောင်သူကိုဇွန်လ24ရက်နေ့မှာအေအေဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။ကျောက်ဖြူဒေသဘက်မှာဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေမြို့အတွင်းသိမ်းရှောင်နေကြရတယ်လို့ပြားသေးကျေးရွာကဥခိုင်မောင်ဖြူကဆိုပါတယ်
။ဆက်ကြည့်ရပါမယ်ဘူးဒီမှာကျောက်ဖြူမှာခရိုင်ကျောက်ကျောင်းမှာရှိတဲ့ပြားသေးကလည်းရှိတယ်နောက်ပြီးတော့ဓမ္မထရာကျောင်းပုံကျောင်းပေါ့လူတွေ240နဲ့ကုသနေရမှာပေါ့လက်ရှိနောက်ဝင်ဦးမယ
်ရခိုင်ပြည်နယ်တွင်တရက်ပိုင်းတိုက်ပွဲဖြစ်ပွားတာနဲလာပြီးဘုံခွဲတိုက်ခိုက်မှုတွေပုံများလာတယ်လို့တပ်မတော်ဘက်ကပြောပါတယ်ရခိုင်ပြည်နယ်ရတိတ်တာမြို့မှာလည်းတပ်မတော်ကနေနေမီရှင်းလင်းရေးလှုပ်ဆောင်မယ်လို့ထုတ်ပြန်ပြီးနောက်ပိုင်းပြန်လည်ရုတ်သိမ်းလိုက်ပြီးဆိုပေမဲ့ဒေသခံရွာသားတွေကတော့ရတိတ်တာအောင်စစ်တွေဘုံရုံးမြို့နယ်ဘက်မှာတိမ်းရှောင်မှုတွေရှိနေသေးပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တနစ်ကြော်ကြာတိုက်ပွဲဖြစ်စဉ်တွင်စစ်ရှောင်နေရတဲ့ရွာသား36000ကျော်ရှိနေပြီတိုက်ဆုံးသူ250ကျော်တန်ရာရသူ950ကျော်နဲ့မသိင်္ဂါလို့အဖမ်းခံရသူ900ရှိနေတယ်လို့ရခိုင်လူမှုဖွဲ့စည်းတွေကထုတ်ပြန်ထားပါတယ်လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတော့ရခိုင်ပြည်နယ်မှာလက်နက်ကန်ပြည်ပခန့်တွေကြောင့်အရတားတွေထိခိုက်နစ်နာနေရတဲ့အတွက်အများဆုံးအပြစ်ခံရဖို့လဲမနေ့တုန်းကတိုက်တွန်းထားပါတယ် ကျွန်တော်နိုင်ကုန်းအိမ် VUE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
။စကိုင်းပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်နောက်ထပ်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးနဲ့ပတ်သက်တဲ့အစီအမံတွေအားနည်းနေတာကြောင့်စိုးရိမ်နေကြတဲ့အကြောင်းကိုပြောပြချင်ပါတယ်။ကျွန်မအင်တနာထွန်းပါတိုက်ပွဲတွေကြောင့်ဒေသခံထောင်ပေါင်းချီထွက်ပြေးနေကြတဲ့ရခိုင်ပြည်နယ်မှာစားရေးတောက်ရေးနဲ့နေထိုင်စရာအခက်အခဲတွေကြုံနေရသလိုဒုက္ခသည်တွေတနေ့တခြားပိုတိုးလာနေတဲ့အတွက်ကျန်းမာရေးအတွက်စိုးရိမ်စရာဖြစ်လာနေပါတယ်။ဆစ်ဆောင်ဒုက္ခသည်2000နီးပါးလောက်ရှိနေတဲ့အမ်းမြို့နယ်မှာဆိုရင်လည်းအစိုးရကဖွင့်ထားတဲ့ယာယီစခန်းတွေနဲ့ဘုံတို့ကြီးအကြောင်းတွေမှာခိုလုံနေသူတွေဟာအရေးပေါ်အကူအညီတွေနဲ့ကျန်းမာရေးလိုအပ်ချက်တွေနဲ့ကြုံနေရတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။အမျိုးနယ်ပဲပုံဒုက္ခသည်စခန်းမှာဆိုရင်လည်းနောက်ထပ်ရောက်လာတဲ့ဒုက္ခသည်100နီးပါးလောက်အတွက်နေစရာမရှိတာကြောင့်မြေပြင်ပေါ်မှာပဲယာယီနေရာချထားပေးကြရတယ်လို့စခန်းတာဝန်ခံဦးတန်းချိုကပြောပါတယ်။ကိုဗစ်ကာလလည်းဖြစ်မိုးရာသီလည်းဖြစ်တဲ့အချိန်မျိုးမှာဒုက္ခသည်တွေပိုများလာတာကြောင့်ကျန်းမာရေးအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့လည်းပြောပါတယ်။
ကျွန်တော်တို့ကတော့ဆွေးနေတာပေါ့အခုလူရသည်ပြတရရဲ့နောက်လူဦးရေထူထပ်ထားရတဲ့ကျွန်တော်တို့မှာဆိုရှိအခုဆိုအင်တာတွေကလည်းပဲလုံလောက်မှုအားနဲ့ဆိုကျွန်တော်တို့ဝန်းယောဂါနောက်ပြီးတော့ပြည်လုံးတကွေးယောဂါနောက်ဒီဒါအများသိနေတဲ့ဒီကျွန်တော်တို့ဒီကိုဗစ်ကိုလည်းပိုပြီးဆွေးနေနေရတာပေါ့ကျန်းမာရေးနဲ့ပတ်သက်လို့တပတ်ကိုတစ်ချိန်ကျွန်တော်တို့ဆေးရုံကဆရာမတွေလာပြီးတော့ကျန်းမာရေးဆောက်ဆောင်မှုတွေလုပ်ပေးပါတယ်အခုရက်ပိုင်မှာတော့မိုးများတာရယ်သူတို့လည်းမလဲပါလားမသိဘူးအခုရက်ပိုင်တော့လူရေတူလာတဲ့နောက်မှာဆေးရုံကကျမရဲ့ဆက်ဆုံးမှုကတော့ရောက်မလာသေးဘူး။အရင်ရက်တည်းကရောက်တယ်ဆိုကျွန်တော်တို့လည်းစိုးတော့စိုးရင်တော့လူကြီးများပြဒါပေမဲ့ထိတ်လို့မနိုင်တဲ့အခါကျွန်တော်တို့လည်းလူပဲကြားသည်လုပ်နေရတာပေါ့။စခန်းမှာရှိရလို့စိုးရင်မျိုးရှိတယ
်။လက်တလုံးမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့ပတ်သက်တဲ့ကျန်းမာရေးအသိပညာပေးတာတွေလက်ကမ်းစာဆောင်ဖြန့်ဝေတာမျိုးတွေကိုတော့ကျန်းမာရေးတာဝန်ရှိသူတွေကဆောင်ရွက်နေတယ်လို့လည်းပြောပါရစေ။ဒီလိုကျန်းမာရေးအတွက်ကြိုတင်ကာကွယ်ဖို့ကြိုးပမ်းနေပေမဲ့လည်းဒုက္ခသည်တွေများလာနေတာနဲ့အများအခက်အခဲတွေလည်းရှိနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကဒေါက်တာစိုးဝင်းပိုင်ကပြောပါရယ
်ဆရာတို့ကတော့စစ်ပေးဆောင်စကန်တစ်ခုဖြစ်လာတယ်ဆိုရင်သက်ဆိုင်ရာမြို့နယ်မှာရှိတဲ့မြို့နယ်ကျန်းမာရေးဦးစီးဌာနမှဒီကအဲ့ဒီမြို့နယ်မှာရှိတဲ့သက်ဆိုင်ရာအာဏာပိုင်တွေပေါ့အထွေထွေအုပ်ချုပ်ရေးတို့တခြားရဲတို့မိသက်တို့အဲ့လိုမျိုးတွေနဲ့ပူးပေါင်းပြီးတော့ကျမရဆောင်ဆောင်မှုလုပ်ငန်းမှာတော့ပါဝင်ဆောင်ရွက်ပေးတယ်ပေါ့ကွလူတွေတအားများတဲ့နေရာလူနေရာလည်းမရှိတဲ့နေရာမှာတော့ဆရာတို့ကတယောက်နဲ့တယောက်ဝိုးကွက်ကွာနေရမယ်လို့ဆရာတို့ကျမရအသိပညာပေးပေမဲ့အနေအထားအရသူတို့မနေနိုင်ဘူးပေါ့နော်ဒါကြီးတော့ဆရာတို့ဆောင်လွှဲနိုင်မဲ့ကြုံတွေ့နေရတဲ့နေရာတွေလည်းရှိကောင်းရှိမှာပေါ့အဲ့တော့ဆရာတို့ကတော့ကျမရအသိပညာပေးတဲ့လုပ်ငန်းတို့နော်နေမကောင်းရင်ဟိုတပတ်မှ2ချိန်အနည်းဆုံး2ချိန်ပေါ့2ချိန်တော့တက်မယ်စေကံဖွင့်ပေးတာတို့ယောဂတန်နေရာရှိတဲ့လူတွေဆိုရင်ဆော်ဆော်ဖြစ်စီစေုံစေကံပို့တာတို့ဒီလောက်လုပ်ပေးနေတာပေါ့နော
်စခိုင်းပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒီသခံတွေစားနပ်ရိက္ခာပြတ်လတ်မှုနဲ့အုပ်အိမ်ဆွန့်ခွာရတဲ့အခြေအနေတွေပိုဆိုးလာမှာကိုစိုးရိမ်ပူပန်ချောင်းနဲ့အရေးပေါ်အကူအညီတွေပေးနိုင်အောင်ခွင့်ပြုဖို့လည်းနိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့20ကမနေ့တုန်းကလည်းပူးတွေးကြေညာချက်တစ်စောင်ကိုထုတ်ပြန်တိုက်တွန်းခဲ့ပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းရခိုင်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေကြောင့်ဒေသခံတွေထိခိုက်ဒေဆေးမှုတွေနဲ့အိုးအိမ်ဆွန့်ခွာရတဲ့အခြေအနေတွေကြုံနေရတာကြောင့်အ мян ဆုံးအပြစ်ခံရစဲဖို့နဲ့တပ်မတော်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအဆုံးသတ်ဖို့ကိုမနေ့တုန်းကပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွင့်ရေးကောင်စီညီလာခံမှာတိုက်တွန်းထားပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကိုဗစ်ကံရောဂါကာလပြည်ဝင်ခွင့်ပိတ်ထားခြင်းပြည်ပရောက်မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးလေယာဉ်နဲ့ပြန်လည်ခို့ယူနေတာအခုဇူလိုင်လပထမပတ်ကစပြီးတပတ်ကိုလူဦးရေ900ဝန်းကျင်ပြန်လည်ခို့ယူသွားဖို့စီစဉ်နေတဲ့အကြောင်းကိုပြောပြသွားပါမယ်ကျွန်မကတော့စုစုပါနိုင်ငံတကာခီးတဲ့တင်လေယာဉ်ပြန်သန်းမှုယာယီရဆိုင်ထားလို့ပြည်ပမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုပြန်လည်ခေါ်ဆောင်နိုင်ရေးကိုဗစ်ဗဟိုကော်မတီရဲ့လမ်းညွှန်ချက်နဲ့အညီဆောင်ရွက်နေတယ်လို့ကောင်စီရေးရနဲ့ဥပဒေရေးရဦးစီးဌာနကညွှန်ကြားရေးမှူးဦးအောင်ကျော်စံက VOE ကိုပြောပါတယ်
။ကျွန်တော်တို့ကကိုဗစ်ဗဟိုကော်မတီရဲ့စံသက်ချက်ဆွေးနွေးချက်ရှိနေတော့ခက်ခဲကြတဲ့မြန်မာနိုင်ငံသားပြည်ပနဲ့ခေါ်ရတာမှာတပတ်ခေါ်ရရတော့900တဲ့မကျော်အောင်လေးနည်းနည်းစီစဉ်ခိုင်းတာတော့ရှိနေပါလား။ဒါအဲ့တော့ကျွန်တော်တို့ကဒီဇူလိုင်ဖတ်စရီကနေစပြီးတော့ကျွန်တော်တပတ်နဲ့ခေါ်ရရတော့ကျွန်တော်900ဝန်းကျင်လောက်နဲ့ကျွန်တော်တို့ဖြတ်ပြီးတော့ခေါ်ဖို့ arrangement လုပ်သွားဖို့ရှိနေပါလား။
COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအစဉ်ဗဟိုကော်မတီရဲ့လမ်းညွှန်ချက်နဲ့အညီနိုင်ငံခြားရေးဝန်ကြီးဌာနကသက်ဆိုင်ရာမြန်မာတန်ယုံတွေအပါအဝင်ဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးမြန်မာနိုင်ငံသား6000ကျော်ကိုပြန်လည်ခေါ်ဆောင်ခဲ့ပြီးဖြစ်တယ်လို့ဦးအောင်ကျော်စံကဆက်ပြောပါတယ်။
ဒ ဒီကတော့ကျွန်တော်တို့ကတော့ကိုမြန်မာနိုင်ငံသားမြန်မာမှာဒုက္ခရောက်နေခက်ခဲကြုံနေတဲ့မြန်မာနိုင်ငံသားမှန်သမျှကိုမြန်မာနိုင်ငံပြန်လာတဲ့ဆန္ဒကိုအဓိကဖြစ်နိုင်တဲ့အနေအထားပေါ်မှာဒီကကျွန်တော်တို့ကစဲအိတ်ကိန်းနေနဲ့ပြန်ခေါ်နေတာပါကိုလည်းအရေးအတွက်ကိန်းကနေပြေကြတယ်ဆိုကျွန်တော်မနေပါဘူး
ပြည်ပနိုင်ငံအသီးသီးမှာရှိနေတဲ့မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးနဲ့အထူးလေရင်စီစဉ်ပြီးပြန်လည်ခေါ်ဆောင်နေပေမဲ့အဲ့ဒီအစီအစဉ်တွေမှာမပါလိုက်ရဘဲချန်နေခဲ့သူတွေလည်းရှိပါတယ်။ကယ်ဆယ်ရေးလေရင်နဲ့ချက်တန်ရောက်မြန်မာတွေကိုဒုတိယအထုပ်ပြန်လည်ခေါ်ဆောင်ပြီးပေမဲ့ကျန်ရှိနေသေးတဲ့မြန်မာတွေရဲ့တောင်းဆိုမှုကြောင့်တတိယအကြိမ်ကယ်ဆယ်ရေးလေရင်ကိုလည်းစီစဉ်ပေးနိုင်မှုညှိနှိုင်းဆောင်ရွက်နေတယ်လို့တိုကျိုမြန်မာတန်ယုံကထုတ်ပြန်ထားပါတယ်။ COVID ကြောင့်စိတ်ရုံအလုံးရန်နာထားရပြီးအင်္ဂလာကနဲ့စားစရိတ်တွေကြောင့်အခက်အခဲရှိနေပြီးမြမပြည်ကိုပြန်နိုင်မှုကြိုးစားနေတဲ့ကိုအောင်ထပ်ဦးကလည်းသူ့ရဲ့အခက်အခဲတွေကိုအခုလိုပြောထားပါဗျ
။ဒုတိယအထုပ်ဆင်းပေးပြီးတော့တာယုံမှာဆင်းပါပြီနံပါတ်ဆင်းပါပြီးတော့လက်မှတ်ဖြတ်တော့လက်မှတ်ကအရင်8000ခွဲကနေ17000ခွဲဖြစ်သွားလို့ကျွန်တော်တို့ငွေကအဆင်မပြေတော့မလိုက်လည်ရပဲနဲ့ကြံခဲ့ရတာလား
။တကယ်နံပါတ်ပါပြီးလက်မှတ်ရှိတဲ့လူတွေလည်းမလိုက်ရပဲနဲ့ကြံခဲ့တာလည်းရှိတယ်လေ။သူတို့ကဂျပန်ပညာရှင်ရောက်20လေးရောဟိုတင်ပေါ်သားကြံခဲ့တဲ့လူတွေရောအဲ့လိုမျိုးဂျပန်နိုင်ငံမှာနေတဲ့သူကနေနေပဲပါတာတော့အကုန်ပါမသွားဘူးအခုကတော့တတိယလရင်ထွက်မယ်မထွက်မယ်မသိခင်နေရနာမည်စင်းနေအကုန်လိုက်ပေးထားပြီးတော့ကျွန်တော်တို့အဲ့လိုမျိုးစူးစမ်းကြည့်တာပါခင်ဗျာဟုတ
်ကယ်ဆယ်ရေးလရင်ပထမနဲ့ဒုတိယအတုံးမှာမပါသွားလို့အလုံးလက်မဲ့ဖြစ်နေချင်းနေထိုင်စားတောက်စီအခက်တွေ့နေပြီးအခုလအတွင်းမှာကယ်ဆယ်ရေးလရင်စီစဉ်ပေးနိုင်မှုကိုလိုလားနေကြတာပါမြမအစိုးရရဲ့ကယောဂါကာကွယ်ထိန်းချုပ်ရေးနဲ့ဆက်စပ်တဲ့ချူတင်ကာကွယ်ရေးဆိုင်ရာကန့်သက်ချက်တွေကိုဇူလိုင်လကုန်အထိတိုးမြှင့်တက်မှတ်လိုက်တဲ့အထက်မှာပြည်ဝင်ဝင်ယာယီကန့်သက်တဲ့အစီအမံတွေအားလုံးပါဝင်နေပါတယ်။ဒါပေမဲ့ကယ်ဆယ်ရေးလေယာဉ်နဲ့အထူးလေယာဉ်အစီအစဉ်တွေရှိနေသေးလို့ပြည်တွင်းကိုဝင်ရောက်မဲ့သူတွေဟာကိုဗစ်နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုလိုက်နာရမယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူ6ဦးအပါအဝင်ကူးစက်သူ300လောက်ရှိနေပြီးအများစုကတော့ပြည်ပကပြန်လာသူတွေဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါရှင်
။မြန်မာနိုင်ငံရဲ့ဗန္ဓာယီဈေးကွက်မှာမကြသေးခင်ကစလို့ဒေါ်လာငွေတန်ဖိုးကျဆင်းလာတာကိုကာကွယ်ဖို့ဘူဘန်ကစူးစမ်းနေတဲ့အကြောင်းတင်ပြပေးခြင်းပါတယ်။ကျွန်တော်ကတော့ဇော်သက်ပါအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကနေ့စဉ်ရက်စက်ဆိုသလိုကျဆင်းလာတာကြောင့်ဈေးကွက်ကြည့်မြင်ရေးအတွက်ငွေလဲနှုန်းရည်ညွှန်းတန်ဖိုးတစ်ခုကိုနေ့စဉ်ထုတ်ပြန်ပေးနေတဲ့ဘူဘန်ကဒေါ်လာငွေကိုဝယ်ယူပြီးတော့လဲကြားကန့်ပေးနေရပါတယ်။ဇွန်လ17ရက်နေ့ကနေဇူလိုင်1ရက်နေ့ထိဘူဘန်က10ချိန်ဝယ်ယူထားတဲ့ဒေါ်လာငွေက 32.6 တန်းရှိပါတယ်။ဒီလိုလောက်တာကကျနေတဲ့ဒေါ်လာတန်ဖိုးကိုစွဲတင်နေရမှာမဟုတ်ပဲနိုင်ငံခြားဝန်ကြီးညင်အောင်ထိန်ချောင်းဖို့အတွက်လိုရတာလို့ဘူဘန်ဒုဥက္ကဋ္ဌဦးစိုးမင်းကပြီးခဲ့တဲ့လရဲ့အစိုးရရဲ့စတုထတစ်နှစ်တာလွတ်ဆောင်ချက်ဗဒင်းလာရှင်းလင်းပွဲမှာပြောထားတာပ
ါဝယ်တင်နေဆိုတာထင်းချောင်းတင်နေဆိုတဲ့သဘောနဲ့ပဲလောက်တာရှိတယ်ဘူဘူဘန်ကကြာတော့မှဆိုလို့လိုက်ဝယ်နေတာတိတ်တက်တော့မှဆိုလို့လက်ရောင်းနေတာဆိုတာမျိုးတော့မရှိပါဘူးမားကတ်ထဲမှာဝင်ပြီးတော့ဘူဘူဘန်နေနဲ့အဲဝင်ရောင်းတာဝင်ဝယ်တာမျိုးလုပ်တဲ့ကိစ္စမဟုတ်တော့ပါဘူးလိုအပ်တဲ့အချိန်မှာမှကျွန်တော်ကဝမ်းဝီးပဲဝယ်တဲ့ option ကိုလုပ်တယ်ရောင်းတဲ့ option ကိုလုပ်တယ်
အမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲလှယ်နှုန်းဘူဘန်ဒီနေ့သတ်မှတ်တဲ့နှုန်းက 1,368.8 ကျပ်ဖြစ်ပါတယ်။ဒါကကျပ်ငွေ 1,400 ရှိနေတာကနေရပိုင်တွင်ကျပ်ငွေ 30 ကျော်ထက်ကျသွားတာဖြစ်ပါတယ်။ဗန်နားရေးဆေးဝါးတည်ငြိမ်ရေးအတွက်ဘူဘန်ရဲ့ကြားကန့်ပေးဖို့စီစဉ်ကြိုးပမ်းနေတဲ့အစီအစဉ်ပေါ်မှာတော့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကအခုလိုသုံးသပ်ပါတယ်။
ဒါပို့ကုန်မရှိဘဲနဲ့ဒေါ်လာတွေရေးတာဆက်နလားလို့နေတော့ကျွန်တော်ကဒါတော့ဟိုအတိုင်းအတာတစ်ခုမှတ်နေလို့ကျွန်တော်ယူပါတယ်။ဘာလို့ရှိနေတဲ့ပို့ကုန်တွေလဲဆက်သိမှုတွေလဲပေါ့လား။ဟိုအတွင်းကတော့ဟိုအစင်ပြေးလာနေတယ်တစ်ခါကကြည့်နေကျွန်တော်ကိုယ်လေးလုံးကိုရှိလာမယ်ပြဿနာရှိတယ်။ဒါတော့အခုဒေါ်လာကိုဘာလို့ဘိုးဘာပို့ဆူထားရပါမလား။ကဲငားတဲ့ငားဆူထားရပြည့်တယ်ပေါ့။ပြောထားလိုက်တော့ဘိုးဘာမှာဒေါ်လာအရင်ကပမာဏဆက်အများလာတာပေါ့နော်။
ပြင်းမဈေးကွက်မှာတော့ဒေါ်လာဈေးကျနေပြီမဲ့ဘူဘန်ကပို့ကုန်လုပ်ငန်းတွေကိုအားပေးဖို့နိုင်ငံခြားအရငွေစုဖို့ရည်ရွယ်ချက်တွေနဲ့အမေရိကန်ဒေါ်လာဝယ်ယူနေရလို့ယူဆမှုတွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလိုရည်ရွယ်ချက်မျိုးနဲ့ဆောင်ရွက်တဲ့ဆိုရင်တော့လက်တွေ့မကျဘူးလို့လည်းစီးပွားရေးပညာရှင်ဦးစော်ဖေဝင်းကမြင်ပါတယ
်။ဒီတိုင်းရဲ့စီးပွားရေးအခြေအနေပြန်ကောင်းလာမှသာလျှင်ဒေါ်လာဈေးကမြင့်တက်နိုင်တယ်။အမှားပြေအနေနဲ့ကကမ္ဘာ့ဈေးကွက်မှာဒေါ်လာဈေးကိုကြားနိုင်တဲ့အားမျိုးရှိတာမဟုတ်ဘူး။အခုမှတရုတ်ပြည်လိုခါတိုးဆိုတစ်မျိုးပေါ့နော်။သူတို့ဒေါ်လာကိုဝယ်ခြင်းအဖြစ်ဒီရင်းမှာတဲ့ဒေါ်လာဈေးကြောင်သူတို့လုပ်တဲ့သဘောမျိုးရှိတယ်။တကယ်တော့မချက်ဘူးဗျ။ဂျန်နဲ့ဈေးကွက်မှာကဒေါ်လာရဲ့ဝယ်အားကျအဲ့တော့တမင်မချူးစားသင့်ဘူးလို့ပဲကျတော့ပြောချင်တာ
။လက်ရှိမှာစံနဲ့ပဲအမျိုးမျိုးပါဝင်ပို့ကုန်ကအရင်ကထက်ကျပါတယ်။ကွန်ထရိုးလုပ်ငန်းတွေပုံမှန်မလဲပတ်သေးပါဘူးမြန်မာပြည်ရဲ့ငွေကြေးဖောင်းပွားရေးနှုန်းကလည်း9ရာခိုင်နှုန်းရှိမယ်လို့မှန်းထားပေမဲ့9ရာခိုင်နှုန်းအထိရောက်နေရလို့ဘူဘန်ဒုဥက္ကဋ္ဌဦးစိုးမင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါဗျ ပေါ်တော်ဦးနေကကမ္ဘာပန္နာရေးဈေးကွက်မှာတော့ဒေါ်လာဈေးဟာအနည်းငယ်တက်လာခဲ့ပြီးဥရောပယူရိုငွေကတော့ကျဆင်းသွားပါတယ်။ရင်းနှီးမြှုပ်နှံသူတွေကတော့ဇွန်လတဲ့အမေရိကန်ရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေကကိန်းဂဏန်းနေပေါ်စောင့်ကြည့်နေကြပြီးထပ်ပေါ်လာတဲ့အချက်အလက်တွေကနေဗန်နာငွေကြီးဈေးကွက်မှာရိုက်ခတ်လာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ကျွန်တော်ကတော့ဇော်ချက်ပါရန်ကုန်ကနေပြန်ပို့ထားတာပါ။
ယောဂပူးစက်မှုတွေရော့ကျလာနေတဲ့ထိုင်းနိုင်ငံမှာဒီကနေ့စာတင်ကျောင်းတွေအားလုံးကိုပြန်ဖွင့်ပေးလိုက်ပြီးမြန်မာနိုင်ငံသားကလေးတွေရဲ့ရှစ်ပြောင်းစာတင်ကျောင်းတွေကတော့မပါဝင်သေးတဲ့အကြောင်းတင်ပြပေးခြင်းပါတယ်။ကျမအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 ယောဂပူးစက်မှုတွေရော့လာရကနေကတ်တတ်မှုတွေကိုဖြေလျှော့ပေးတဲ့အနေနဲ့စာတင်ကျောင်းတွေကိုဒီကနေ့ပဲပြန်ဖွင့်ပေးလိုက်ပါတယ်။ကျမအေးအတွက်တင်းတင်းကြပ်ကြပ်စစ်ဆေးမှုတွေကာကွယ်ရေးအစီအမံတွေနဲ့အတူနိုင်ငံတော်ကစာတင်ကျောင်းတွေပြန်ဖွင့်ပေးလိုက်ပြီးမြဲအဲ့ဒီထဲမှာနေသက်ကမြန်မာနိုင်ငံသားရှေ့ပြောင်းကလေးတွေရဲ့စာတင်ကျောင်းတွေတော့မပါဝင်ခဲ့ပါဘူးမြန်မာကလေး13,000လောက်တက်ရောက်နေတဲ့စာတင်ကျောင်းတွေကိုတော့နောက်ထပ်3လလောက်ထိဖွင့်ခွင့်ရအောင်မှာမဟုတ်ဘူးလို့လည်းရှေ့ပြောင်းဆရာမများအစည်းအရုံးရဲ့ဒုတိယဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကပြောပါတယ
်မိုင်းဆင်ကျောင်းတွေကအခုလောလောဆယ်ဇွန်လ August September ရှိုံလေးသို့ခဏပေးနိုင်ဒါပေဖွင့်ဝင်မရသေးဘူးပေါ့နော်ဒီကာလကိုမဖြစ်ဘူး home based learning more distance education တို့မဟုတ်ဒီ consonant class ပေါ့နော်အဲ့လိုမျိုးအိမ်ဒီမှာလိုက်ပြီးတော့သင်တဲ့ပုံစံမျိုးသူကသွားခိုင်းတာလေဒီ3လအတွင်းပေါ့အခုလောလောဆယ်ထိုင်းကျောင်းဖွင့်တော့တစ်ချက်စောင့်ကြည့်ပြီးတော့ကိုဗစ်စာတင်ကြရရှိတာလေဒီကျောင်းကျမရေးဒီ covid ကာလမှာလောက်ဆောင်ရမယ့်အချက်လက်တွေကျောင်းကကြောင်းမှာရှိတင်ရှိတတ်တဲ့အချက်လက်တွေနဲ့ပြည်စုံအောင်ကိုယ်ကပြင်ဆင်ထားပါလို့ခင်ဗျာထားတယ်။ဟုတ်ကဲ့။ Thank you ဆက်ပြီးကျွန်တော်တော့တော့ program ဖြစ်နေတယ်။တို့အမိသားကိုပြင်ပြီးတော့မှ mindset နဲ့ဘယ်လိုလုပ်ရမလဲဆိုတာသင်ထားတယ်ခင်ဗျာ
။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံကရှစ်ပြောင်းမြန်မာကလေးတွေအတွက်ဖွင့်နေထားတဲ့ကျောင်းတွေမှာပညာသင်ခွင့်ရဖို့မျှော်လင့်ချက်တွေနဲ့မြန်မာနိုင်ငံဘက်ချမ်းကလာရောက်ကြသူတွေကလေးတွေနဲ့မိဘတချို့ဟာလည်းထိုင်းနယ်ကစားတက်တီဖမ်းဆီးမှုတွေကိုကြုံနေရတာပါတစ်ချိန်တည်းမှာပဲထိုင်းနိုင်ငံမှာရောက်ရှိနေကြပြီးထိုင်းကြောက်တက်နေကြတဲ့မြန်မာတောင်းသားတွေကိုလည်းအရင်ကတည်းကပိုပြီးစီစစ်မှုတွေရှိနေတယ်လို့လည်းဒေါ်ရွှေစင်ဝင်းကပြောပြပါတယ
်ဒီရင်တောင်းသားအဟောင်းပဲပေါ့တောင်းသားအဟောင်းရဲ့ခီးသွားမှတ်တမ်းတွေတို့ပြန်ယူတယ်ခီးသွားမှတ်တမ်းတွေချင်ယူတယ်ပြီးတော့တောင်းသားအစ်စ်တီကျတော့လေဒေတောင်းကပြောင်းလာလဲဆိုတော့ဒီအပြောင်းရွှေ့ CC ဖောင်တွေကိုသူတို့တောင်းတယ်၆ခံစားတွေတောင်းတယ်နောက်ပြီးတော့ဘယ်ရက်ွက်ဘယ်နေရာမှာနေလဲဆိုတော့ရက်ွက်တကြီးအိမ်ရှင်ရဲ့၆ခံစားတွေအနည်းဆုံးစင် NMI ပေါ့ NMI ဆေးရုံအပြင် clinic ကဒီကျမကြီးနဲ့တက်ဆိုင်နဲ့၆ခံစားတွေခလေးတွေကိုပြန်ယူတယ်အဲ့ဒါခီးသွားမှတ်တမ်းတွေမှာဒီဆိုင်နိုင်ငံအတွင်းမှာပဲတနည်းအားနဲ့တနည်းအားအကြောင်းရွှေ့ရှိတယ်ခီးသွားမှတ်တမ်းရှိခဲ့ပြီဆိုရင်လည်းသူတို့ကအနည်းဆုံး7ပတ်ပေါ့14ရက် quarantine အိမ်မှာပဲ home quarantine ကိုသူတို့ပြန်စောင့်ကြည့်ရဲ့ဆရာဆရာမတွေပြီးတော့စာတင်တဲ့နေ့ကိုဝင်ပြန်ကြည့်တ
ယ်ပုံမှန်ကြောက်ွက်ချိန်မှာဆိုရင်တော့မြန်မာနိုင်ငံတာချီလိုက်ဘက်ကနေလာတင်မဲ့ကလေးငယ်တွေအတွက်ကျောင်းကားတွေစီစဉ်ပေးထားပါတယ် COVID-19 ကာလမှာတော့နေဆက်ဝင်လန်းအားလုံးမှာတန်ဆူးကြိုးတွေအကာအရံတွေနဲ့လုံခြုံရေးတွေတိုးမြင့်ချထားတာတွေကြောင့်တရားမဝင်လမ်းကနေလာတက်ကြတဲ့မြမကျောင်းသားတွေပါနေဆက်ဖြတ်ကျော်ခွင့်မရကြတော့ဘူးလို့လဲတာချီလေးမျိုးကကျောင်းသားမိဘတူကတော့ပြောပြပါဗါတယ်။တာချီလေးမျိုးဘက်ကနေလာတက်ကြမဲ့ကျောင်းသားနေရာကျော်အတွက်အွန်လိုင်းကနေသာစတင်နိုင်အောင်မဲဆိုင်မျိုးကပညာရေးနဲ့ပတ်သက်တဲ့အာဏာပိုင်တွေကစီစဉ်ပေးမယ်လို့ဆိုပါတယ်။အလားတူထပ်မြမနေဆက်မဲဆောင်မျိုးကကျောင်းတွေလည်းစတင်ဖွင့်လှစ်ခဲ့ပေမဲ့လည်းမြမနိုင်ငံဘက်ကနေလာရောက်တင်ကြားကြတဲ့ကလေးငယ်တွေကိုလက်မခံသေးတာကြောင့်ကျောင်းတွေမှာကျောင်းသားဥယျာဉ်တွေညော့နေတာတွေလည်းရှိနေပါတယ်။လက်ရှိမှာတချို့ကျောင်းသားတွေကတော့နေ့တစ်ဝက်ကိုစာသင်ခန်းတွေထဲမှာပဲဆရာတွေနဲ့တင်ကြားရပြီးညနေပိုင်းကိုတော့အွန်လိုင်းကနေတင်ကြားရတာတွေလုပ်နေတာတွေလည်းရှိနေပါတယ်။စာသင်ကျောင်းတစ်ကျောင်းနဲ့တစ်ကျောင်းကတော့သူတို့ရဲ့အခန်းအခြေအနေပေါ်မူတည်ပြီးကိုဗစ် -19 ကပ်ရောဂါကာကွယ်ရေးအတွက်သူတို့ရဲ့တင်ကြားရေးစနစ်ကိုပါပြောင်းလဲတင်ကြားနေရတာပါ။ဇူလိုင်လ၁ရက်နေ့မှာတော့ထိုင်းကျောင်းတက်နေရတဲ့ကျောင်းသားတွေဟာမျက်နှာကိုအကာအကွယ်ဝတ်ထားရတာတွေတဦးနဲ့တဦးအကွာဝေးချထားတာတွေအပူချိန်တိုင်းနဲ့လူတကိုယ်လုံးစကင်ဖတ်တဲ့စက်တွေတက်ပြီးစစ်ဆေးမှုတွေလည်းလုပ်ထားပါတယ်။ကျမမအေးမှာထက်မြင့်မှာနေဆက်ကနေသတင်းပေးပို့နေတာပ
ါ။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေပါပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီစရနားဆင်ရမှာတော့အပတ်စဉ်တင်ဆက်နေကြမြန်မာအရေးဆုံးသတင်းအစီအစဉ်ဖြစ်ပါတယ်သတိအခြေအနေမှာစင်ခေါ်သူမရှိအခုံးချင်းဆင်မဲ့သူမရှိသေးဘူးလို့ဆိုရမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာမြန်မာနိုင်ငံရေးမှာဘယ်အချိန်ဘယ်ကာလအထိရှေ့ဆုံးတန်းကစီနေနိုင်မှာပါလဲပါတီဝင်တို့ရဲ့သဘောထားကိုထင်ဟပ်တဲ့ပါတီတွင်းဒီမိုကရေစီရှင်သန်သောအဖွဲ့အစည်းတရဖြစ်လာနိုင်မဲ့အလားအလာကဘလောက်ရှိပါလဲမြန်မာအရေးသုံးသပ်သူဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကြောစံသားဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်ဒါနဲ့ယူကောက်ပွဲအလွန်ဖြစ်လာနိုင်တဲ့အလားအလာကိုဒေါက်တာတင်မောင်သန်းကအခုလိုစတင်တုံ့ပြန်ပါတယ်
။ပါတီကိုဥဆောင်မဲ့သူတဲ့အစိုးရဖွဲ့ကိုဥဆောင်မဲ့သူဆိုပြီးဒီလိုတော့တာဝန်ခွဲခြားပြလိုက်တယ်လို့ထင်တယ်။ဒါကြောင့်မို့လက်ရှိပါတီကိုဥဆောင်နေတဲ့တချို့ကအစိုးရဖွဲ့တွေကိုရောက်ပေါက်ရောက်ပဲအစိုးရဖွဲ့ကိုဥဆောင်ပြတဲ့သူတချို့ကလည်းပါတီကိုပြန်ရောက်တာပဲဖြစ်ချင်းဖြစ်မယ်။ဒါမှတော့လောလောဆယ်ချင်းဒီမှာပြောလို့တော့ပြရသေးဘူးတောင်ပြင်းနဲ့ဖြစ်နိုင်ရေတော့ရှိတယ်လို့ကျွန်တော်ထင်တယ
်အခုလောလောဆယ်မှာပါတီရဲ့ဥဆောင်မှုကမြန်မာနိုင်ငံမှာဘလောက်အရေးပါနေပါလဲညသောပြင်ပါတီရဲ့ပါတီနဲ့အစိုးရကတော့သိခွဲရလို့မရဘူးပေါ့လေညသောပြင်လူတူတယောက်တည်းကိုပဲတွက်ပြီးတော့ပြောနေကြတာပဲဘာကြောင်တော့ဒေါအောင်ဆန်းစုကြည်ပဲအစိုးရဖွဲ့ကိုလည်းခေါင်းဆောင်နေပါတီကိုလည်းသူခေါင်းဆောင်တော့သူတယောက်တည်းသဘောလိုပဲပြောတယ်ဆိုတော့နောင်ဒီကဘယ်ပြည်ရဲ့ကာလမှာတော့ပါတီရဲ့အထံကဏ္ဍဟာပူပြီးကြက်ပြန့်လာမယ်ထင်ပါလား
ရေဘူးအားဖြင့်တော့ဒီရေကောက်တင်ရောက်တဲ့စနစ်ရရကိုတွားတယ်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကအစိုးရအဖွဲ့ပေါ်မှာဩဇာအရှိတပါတယ်မြန်မာနိုင်ငံရဲ့အဖွဲ့အစည်းအုပ်ချုပ်ပုံခြေကဥပဒေပါတော့အဲ့ဒီလိုမဖြစ်အောင်ဆိုပြီးတော့အဲစီချောင်းထောက်လိုက်တာကိုပြရတယ
်သူတို့လည
်းဒါလည်းကျွန်တော်တို့မှာပြီးခဲ့တဲ့ရွေးကောက်ပွဲကြောင့်တက်လာတဲ့အစိုးရမှာဆိုလို့ရှိရင်အခုပါတီကောင်းဆောင်တွေကနေမှပြောတာတွေကိုလည်းကျွန်တော်တို့ကြားရတယ်အဲပါတီကအင်တောက်လိုက်တာဖြစ်ပေမဲ့လို့ဝင်ကြီးတွေကပါတီကိုနားထောင်တာနဲလာတယ်ဆိုတာကိုပြရတယ်ကျွန်တော်ဒါကတော့အရှိပါတီကောင်းဆောင်တွေကနေယူလိုက်တဲ့သင်္ကန်းစာလို့ကျွန်တော်ဒီလိုပဲအဲအတိတ်ပဲကောက်တယ်ကောက်တဲ့အတွက်ကြောင့်မလို့2020နောက်ပိုင်းမှာတော့အဲ့ဒီလိုပါတီရဲ့ရှုမြင်ချက်နဲ့အစိုးရရဲ့ရှုမြင်ချက်အကြားမှာပါဟတွေကျင်းပသွားအောင်လို့တနည်းတစ်ပုံဆောင်ရွက်နိုင်မယ်လို့ပြောနေရတယ်ပေါ့နော
်ကျွန်တော်ရှင်းဆက်မမေးခင်မှာအဲ့ပါတီနဲ့အစိုးရရဲ့ကွာဟချက်ကိုနည်းနည်းနမူနာနည်းနည်းမေ့ချင်ပါတယ်တချို့ကိစ္စတွေအရေးကြီးတဲ့ကိစ္စတွေပေါ့ဥပမာအချင်းအခုနိုင်ငံတကာကလည်းစုံစမ်းရေးကြတဲ့ ICE ရဲ့အစီရင်ခံစာပြီးခဲ့တဲ့အပတ်ကထွက်လာတဲ့ဒီ AA နဲ့ဖြစ်နေတဲ့ရခိုင်ပဋိပက္ခကိုနိုင်ငံစွာဖြည့်ဆင်းမဲ့ strategy တစ်ခုအစိုးရမှမရှိဘူးလို့ပြောတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပါတီကတော့ဒီလိုင်းတိုင်ပဲလားလို့သုံးပြရအကြံပြုတင်ပြတာများမရှိသေးဘူးလား
တိုင်းပြည်ထဲမှာဖြစ်နေတဲ့ရေးချင်းနေတဲ့ပတ်သက်လို့ရှိရင်အစိုးရနဲ့အင်တာဗျူးတွေကိုကျွန်တော်တို့တွေ့ရတယ်အစိုးရစီအကျဉ်းချက်တချို့တွေ့ရတယ်က မျိုးသားဒီမိုကရေစီရဲ့အဖွဲ့ချုပ်အနေနဲ့ကတော့အဲ့ဒီလိုဖြစ်ရတဲ့မှာတည်တံ့ကျင်ရချက်အဲထုတ်တာမျိုးလေးတွေကဆက်ခုနမေးတဲ့ကိစ္စတွေမှာပေါ့နော်အဲကျွန်တော်တို့သတိမထားမိခဲ့ဘူးတချို့တွေကအစိုးရကိစ္စလိုပဲပါတီကသဘောထားလိုက်တယ်လို့ကျွန်တော်ယူဆတယ်ဒါကစိန်ခေါ်ချက်တစ်ခုဖြစ်တယ်2008ဖွဲ့စည်းပုံအောက်မှာပါတီနဲ့အစိုးရရဲ့ဆက်ဆံရေးသဘောထားတွေကိုဘယ်လိုကိုက်ွယ်မလဲဘယ်လိုဆောင်ရွက်မလဲအဲဆိုတာကအာမြန်မာနိုင်ငံရေးပါတီအားလုံးအတွက်စိတ်ခေါ်ချက်ဖြစ်တယ်အဲစိတ်တော့လည်းမလွယ်လောက်ဘူးလို့ထင်တယ်2020နောက်ပိုင်းမှာလည်းဒီလိုပဲကျွန်တော်ညွှန်လဲရတယ
်မြန်မာနိုင်ငံအခုဒီမိုကရေစီလမ်းကိုစပြီးတော့ခင်းလာတယ်စပြီးတော့အဲဒီလမ်းဥတည်လာတဲ့ဆိုကြတဲ့ပါတီရဲ့အရေးပါမှုမှာစိတ်ပြီးတော့မတွင်ကျသေးဘူးလို့နောက်ပါဖြင့်လူပုဂ္ဂိုလ်တူချင်းအထူးသဖြင့်အဓိကပါတီကြီးဖြစ်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုလူတွေထောက်ခံတာNLD minus ဒေါအောင်ဆန်းစုကြည်ဆိုရင်အဖြေက0ပဲဖြစ်မလို့ထင်ရတာပေါ့ဆရာဆိုတော့တခြားပါတီတွေရောပဲအကုန်လုံးဒီစဖွဲ့ကလေးကနိုင်ငံရေးပါတီ institution တွေအနေနဲ့အခိုင်အမာရပ်တည်နိုင်ခြင်းမရှိသေးဘူးလို့ပြောရင်မှန်မလား
အဲညီမတပိုင်းကြောင့်ကပဲဒီလိုဖန်တီးခဲ့တယ်လို့ပြောရမယ်တိတိကျကျပြောရရင်တစ်တက်ကပဲအဲ့ဒီလိုဖြစ်အောင်ဖန်တီးခဲ့တယ်လို့ပြောရမယ်ဘာကြောင့်လဲဆိုတော့ဒေါ်အောင်ဆန်းစုကြည်ကတိုက်ပြည်မှာအထင်ကြီးဖြစ်လာတာကစစ်တပ်ရဲ့ဖိနှိပ်မှုနဲ့ဖွဲ့စည်းပြောလို့မရလို့ပဲအဲ့တော့ဒါဒီအားလုံးဟာတပ်မတော်အုပ်ချုပ်ရေးစနစ်ကြီးကအာဏာရှင်စနစ်ကဖန်တီးခဲ့တဲ့ကိစ္စပဲညာတော့အချင်းနိုင်ငံရေးကောင်းဆောင်ကြောက်ကလူမှုယုံကြည်မှုကိုရဖို့ဆိုတာတော်တော်ဖြစ်ခဲ့ပါတယ် USCP ထဲမှာအဲ့ဒီလိုခေါင်းဆောင်ရှာကြည့်လိုက်ဂျုံချီမှုရတယ်ဆိုတော့အဆင့်ကိုရောက်တဲ့ခေါင်းဆောင်ကိုအတွေ့နိုင်ဘူးနော်အဲ့တော့ဒေါက်တာဆန်းစုကြည်ကတော့ဂျုံချီမှုတို့တောင်ဆရာရဲ့မကတော့ဘူးတချို့ကဟိုချစ်ချင်ရတဲ့လူအုပ်စုကြီးကိုတွားတွေ့ရတယ်ပြီးတော့ချစ်ခင်ုံနဲ့မကဘူ
းကြီးညိုရဲ
ကြီးညိုကြတဲ့အဲကြီးညိုကြတဲ့လူမှုတွေရှိတယ်ကြီးညိုနဲ့မကဘူးဆရာတချို့ကဆိုကိုယ်ဝယ်တယ်လို့ဝဟာရတောင်တုံးပြီးတော့ပြောတာတွေကျွန်တော်ကြားမှုပါတယ်ကျွန်တော်မိတ်ဆွေဆောင်ကြီးပြောက်ဖွယ်လိုက်ကွာသူကတော့စမ်းစစ်ကြည့်ကြည့်ကိုကိုွယ်တယ်ကိုကိုွယ်တော့အောင်လို့ကြည်ယူတယ်လို့တော့ပြောမှုတယ်ဆိုတော့ဒီယုံကြည်မှုရဲ့အတိုင်းအဆကိုရှင်းလိုက်ရင်ဟောအားကြီးခွာတယ်အဲ့ဒီလိုတီတီလေးတော့ကလိုက်နိုင်တယ်အဲ့ဒီကောင်းဆောင်တွေရှိတယ်ယုံကြည်နေတယ်မကောက်ချစ်ခင်တဲ့လူတွေရှိတယ်ဒါပေမဲ့ဒီတန်တရာသဘောပဲဆောင်တယ်တတိုင်းကလူသဘောကိုမဆောင်ရသေးတော့သွားတွေ့ရတယ်ဒီတော့ဒါဒီဟာတမိုင်းကဖန်တီးလိုက်တဲ့ကျန်တာတင်ဖြစ်တဲ့အတွက်ကြောင့်ကာလတစ်ခုထိကတော့မလွဲမချောင်းတာဒီတိုင်းပဲကြုံပြည့်တရားလေးပဲတော့ကျွန်တော်တို့ဒီလိုပဲထင်တယ
်အဲ့တော့ဒေါန်ဆန်းစုကြည်အလွန် NLD ရဲ့စိတ်ခီးကိုကျွန်တော်လည်းခေါင်းကြီးထုတ်ကြည့်ကြတာပါဆရာအခုလောလောဆယ်မှာတော့ဒေါန်ဆန်းစုကြည်ပြီးရင် the second in line bullet နောက်တန်းစနေပုဂ္ဂိုလ်တွေထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဆိုမြင့်မောင်တို့အသဖြင့်ပြောခဲ့ရပါတယ်ဆိုတော့ဆရာရဲ့အမြင်ကိုလည်းနည်းနည်းပြန်ပြပါတလောရုံးကဦးဝင်းထိန်ပါတော့ဆရာတော်မြင့်မောင်ရဲ့ကျမ်းမာရေးအသက်အရွယ်ကိုလည်းပဲသူကသိအားများတဲ့သဘောမျိုးပြောနေရဲဆိုတော့ဆရာကဘယ်လိုမြင်ပါလဲဒေါအောင်ဆန်းစုကြည်အလွန် NLD ရဲ့ခေါင်းဆောင်မှုကဒေါအောင်ဆန်းစုကြည်ရရှိခဲ့တဲ့ကြီးညိုလေးစားမှုမျိုးချုပ်ကန့်နိုင်မဲ့လူပုဂ္ဂိုလ်ဖြစ်လာနိုင်ပါလားအဲ
ကျွန်တော်တို့စောင့်ကြည့်ရမယ်ဆိုတဲ့စကားကိုပဲသုံးအောင်ပါပေါ့နော်အဲမာဆရာတော်ဆိုလို့ရှိရင်မန္တလေးမှာတော့ခုနယုံကြည်တာနဲ့မကဘူးဖြစ်ခင်တယ်လို့ပြောကြတဲ့လူတို့ရှိတယ်ဒါပေမဲ့ဆရာစောရဲ့အမိသားကအဲ့လိုချစ်ခင်ကြတာတနိုင်ငံလုံးအတိုင်းဒါကြီးကိုမရောက်သေးဘူးဟုတ်နော်ဒီမှာမကွေးဆိုရင်ဆရာအောင်မိုးကျော်ပေါ့နော်ဆရာအောင်မိုးကျော်ကလည်းလူတို့ယုံကြည်မှုချစ်ခင်မှုရတဲ့ကောင်းဆောင်ပြပဲပေါ့နော်ပေါပေါလာလာလေးကိုကျွန်တော်တို့သတိတွေ့ရတယ်ဒါပေမဲ့ညံ့ဆာဆာတော့မဟုတ်သေးဘူးပေါ့နော်ဆိုတော့ဟိုဒါဒီအကုန်လုံးကကျွန်တော်တို့စောက်ပြီးတော့ကြည့်ရတယ်ဒါပေမဲ့အဲ့ဒီလိုဒေါ်ဆန်းစုကြည်တဲ့သွားရှင်ကြည်တာအထက်ပေါ့နော်အတခြားပါတီတွေမှာကောအဲ့ဒီလိုခေါင်းဆောင်တွေအဲ့ဒီလိုဆက်ရှိတဲ့ခေါင်းဆောင်တွေရှိလာလို့ကြည်ရရင် NLD ကအခြားပါတီအများစုတဲ့တော့ခုနဒီတန်တရာတဘောရာလုံကြည်တဲ့ချစ်ခင်တဲ့ခေါင်းဆောင်တချို့ရှိလာတာကတော့နာတခြားလေးတားနေတယ်လို့ကျွန်တော်ကအဲ့ဒီလိုသုံးသပ်ခြင်းနဲ့အဲ့တခုတော့ဝင်သားမှာပေါ့နော်ဒီအဲမေဒီခေါင်းဆောင်တွေကကျွန်တော်နဲ့ဒီပုဂ္ဂိုလ်ချင်းအချင်းနဲ့ရင်းနှီးတဲ့တကယ်ချင်းနဲ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်အဆွဲအတက်ခွာပြီးတော့ ต้องตัดจิตอ่ะที่บอกว่าจุดสาบานเลยส่วนสิ่งของเดียวสิ่งไหนเนี่ยปะเนาะเอาไอ้เรื่องนั้นเราต้องมีนะไอ้ลูกชายเองดองสันสุจีลองกาลามาแต่ละแม่ก็สาดองสันสุจีลูกเทิร์สมาเมียวสิ่งที่มาสิเมะสบายเมียวสิ่งที่มาสิเมะสุจาวาสุไอ้ลูกส่วนเองก็ปัจจัยแต่คนอื่นเลยดองสันสุจีลูกกองสันเดียวสุราก้าทำไมกาลาตะคุก้าทับบอลอะไรกองสันเมียว
ไอ้ที่เราทำไมกันล่ะมิวทับปีเจ้าแม่องค์แม่สวยนักกองทัพเดียวพอเราไม่เอาไปโอเคเจ้าเนาะคุณรู้แล้วใช่ไหมว่าทำไมกันล่ะตะคุ่ว่าโดนไอ้ที่ทำไมกันล่ะตะคุ่ว่าเงยน้องมีสูรุษีเนาะไอ้ที่เราคองจอมมิวเส้นก็จะใช่ไหมยากไปแต่ละทำไมที่อย่างนี้มีอะไรปัจจัยแต่เจ้ามือไอ้ที่เราที่เราเรามีอาวุธเราจะนอนเทนเลยทำชาเลงานนี้มาเลยไอ้ที่เราจีมาเลยกองทัพนี้สุดาทองสันสุจี
เสียงของยาเรื่องของเราในส่วนนั้นอะไรมันไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแต่ไม่ใช่เหรอเฮ้ยแ ါတီပုံစံမျိုးစေပေါ်လာမယ်လို့ထင်ပါလား
အဲသူခေကလာနဲ့အညီဖြစ်ပေါ်လာကြမယ်လို့ကျွန်တော်တော့ဒီလိုပဲထင်တယ်ဟိုပါတီတစ်ခုကိုစံနှုန်းနေနဲ့ကြည်တာတဲ့ပေါ့နော်အဲ့ဒီတစ်ခုမှာအခြားသောပါတီတွေနဲ့ပဲနိုင်ရှင်ပြီးကြည်ရလိမ့်မယ်လို့ကျွန်တော်ထင်တယ်အဲ့ဒီလိုအခြေအနေမျိုးမှာဆိုရင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အနေထားဟာတခြားသောပါတီတွေထက်ပုံမဆိုးဝါးနေတာတော့မဟုတ်ဘူးရှင်းလိုက်လို့ရှိရင်လူတို့တောက်ခံမှုမှာတော်တော်ကြီးကြီးမားမားရတဲ့ပါတီတစ်ခုဖြစ်နေတယ်လူတို့ယုံကြည်မှုနိုင်ငံရေးဆိုတာလူတို့ယုံကြည်မှုဟာတော့ချက်ပါပဲတခြားဒီမှခံလွဲမှုသဘောတွေနဲ့ပါတီတစ်ခုကိုတိုက်တာတော့မရပါဘူးလူတို့ယုံကြည်မှုနဲ့ပဲတိုက်တာတော့ရပါတယ်အဲ့ဒီလိုယုံကြည်မှုရတဲ့နိုင်ငံရေးကုန်သိက္ခာ NLD ကအနာဂတ်မှာဆက်ထိန်းနိုင်မလားကျွန်တော်တို့အခုဒီတက်တန်းတစ်ခုအစိုးရဘက်လုပ်ပြီးတဲ့အခါမှာဆက်ထိန်းနိုင်မယ်လို့တော့ကျွန်တော်ပြောနေပါတယ
်အခုချိန်ဟာတဝေးဖြန့်နာယောဂတွေအားလုံးကိုခီးဆိုင်ကာဝယ်ထားရမယ့်အချိန်တစ်ခုလို့ဖြစ်နေတာပါရာသီတဝင်းနဲ့အေးမြဖြန့်နာယောဂတွေဖြစ်နေတယ်လို့ COVID-19 virus ပိုကူးစက်မှုတွေကိုလည်းသတိပြုကာကွယ်နေကြရတဲ့အချိန်ဖြစ်နေပါတယ်။ချောင်းစုဖြန့်နာပြီဆိုရင်တာမန်အေးမြတာပဲလား။ရာသီတဝင်းဖြစ်တာလား COVID-19 များကူးစက်ခံရတာလားဆိုပြီးဝေခွဲမရဖြစ်နေကြရပါတယ်။ယောဂလက္ခဏာတွေကတစ်ခုနဲ့တစ်ခုဆင်တူလေးတွေဖြစ်နေတာကြောင့်ယောဂလက္ခဏာတွေကိုကြည့်ပြီးယောဂအမျိုးအစားခွဲခြားနိုင်မှုဆိုတာအခက်အခဲတစ်ခုလို့ဖြစ်နေတာပါ။ယောဂလက္ခဏာတွေကိုကြည့်ပြီးယောဂကိုအတိအကျခွဲခြားဖို့မဖြစ်နိုင်ပေမဲ့ကျမကြီးနဲ့အာဂသဝန်ကြီးဌာနကထုတ်ပြန်ပေးထားတဲ့ယောဂလက္ခဏာနှိုင်းရှင်ခြင်းဆရာကွက်လေးကတော့ယောဂကိုအနည်းဆက်ဆုံးခံမှန်းဆုံးဖြစ်တဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်လို့သိရပါဗျ။ကျမကြီးနဲ့အာဂသဝန်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂလက္ခဏာနှိုင်းရှင်ခြင်းဆရာကွက်အရရာသီတဝင်းနဲ့ COVID-19 ယောဂကူးစက်မှုတွေမှာချောင်းဆူတာနဲ့ဖျားနာတာတွေကိုတိတိတတ်တတ်ဖြစ်ပေါ်ခံစားကြရပြီးကိုယ်ပူဖျားနာတာမပြင်းထန်ပဲချောင်းဆူယုံတက်တက်ပဲဆိုရင်တော့တာမန်အေးမီတာနဲ့ပိုပြီးနှီးစက်တယ်လို့သိရပါဗျ။လေကြောင်းနာတာကိုခံစားရတယ်ဆိုရင်တာမန်အေးမိတာဖြစ်ဖို့ပုံနည်းဆက်ပြီးမောနာနဲ့အနံ့ရတာမရှိတာမျိုးကိုခံစားရတယ်ဆိုရင် COVID-19 ကူးစက်မှုနဲ့ပိုပြီးနည်းဆက်သွားမှာပါကြက်သားတွေနာကျင်ကခဲနေပြီဆိုရင်တော့ရာသီတကွေးယောဂါနဲ့တာမန်အေးမိတာဘက်ကိုနည်းဆက်သွားပြီးအားရင်ကုန်ခန်းနာကိုပါခံစားနေရမယ်ဆိုရင်ရာသီတကွေးယောဂါဖြစ်ဖို့ရာတိုင်းလုံးပိုများသွားမှာဖြစ်ပါတယ်နာချေခြင်းချောင်းဆိုးခြင်းတွေဖြစ်ပေါ်ခံစားရမယ်ဆိုရင်လည်းရာသီတကွေးယောဂါနဲ့တာမန်အေးမိတာတို့ပိုဖြစ်နိုင်ပြီးဝမ်းလျှော့မယ်အံ့မယ်ပိုင်နာမယ်ဆိုရင်တော့ရာသီတကွေးယောဂါဖြစ်နိုင်တယ်လို့သိရပါတယ်။ရာသီတကွေးယောဂါကိုကြွတင်ကာဝယ်တဲ့နည်းလမ်းတွေထဲမှာတကွေးကာဝယ်ဆေးထိုးတာနဲ့ကိုယ်ခံဆွမ်းအားကောင်းမွန်နေအောင်နေထိုင်စားသောက်တာတွေပါဝင်ပါတယ်။ COVID-19 ယောဂါအတွက်ကတော့ကာဝယ်ဆေးမရှိသေးတဲ့အတွက်နှာခေါင်းဆီးတက်စင်တာလက်ဆေးအားလူကြားထဲကိုတက်နိုင်သမျှမသွားဘဲနေတာမျိုးတွေနဲ့ယောဂါကူးစက်ခံရဖို့အခွင့်အရေးနဲ့အောင်ပြုလုပ်ကြရမှာပါ။ကိုယ်ကဆောင်းကောင်းမွန်နေအောင်နေထိုင်စားတော့တဲ့နီလန်ကတော့ယောဂအားလုံးကိုကြိုတင်ကာဝယ်တဲ့နေရာမှာအထောက်အကူပြုတာကြောင့်ဒီအဒီမှာကိုယ်ကဆောင်းကောင်းမွန်နေအောင်သူပြုဆိုင်နေထိုင်စားတော့ပေးဖို့လိုပါတယ်။ကိုယ်ကဆောင်းကောင်းမွန်နေအောင်ဘလူနေထိုင်စားတော့တဲ့နေဆိုတာကိုအဟားဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝင်းမြင့်ကအခုလိုပြောပြခဲ့တာရှိပါတယ်။
ဒီက main ကတော့ပေါ့နော် vitamin C ပေါ့နော် vitamin C များများပါတယ်အစားအသောက်တွေကျမတို့နေ့တိုင်းစားတောက်ပြီးဖို့အရေးကြီးပါတယ်ပြီးတဲ့ခါကျတော့နောက်တစ်ခုကတော့ကျမတို့ကိုယ်ခံစွမ်းအားတွေကိုတက်စီတာတော့အသားဓာတ်လို့ခေါ်တယ် protein ဓာတ်ရယ်နောက် zinc ဓာတ်လို့ခေါ်တယ်နော်ဇာပေါ့နော်သတ္တုဓာတ်တစ်မျိုးရှိပါတယ်ဒီဓာတ်တွေကိုသာများများသာစားနိုင်ခဲ့မယ်ဆိုရင်ကျမတို့ကိုယ်ခံစွမ်းအားတွေကောင်းနိုင်မယ်ဆိုလို့ရှိရင်ဒီလိုမျိုးတုပ်ကွေးယောဂါတွေအားလုံးကိုကာကွယ်နိုင်မှာဖြစ်ပါတယ်ဆိုလည်းပြောချင်ပါတယ်အဲ့တော့ပေါ့နော် vitamin C အများဆုံးပါတာကတော့ကျမတို့ဥပမာဆိုလို့ရှိရင်ပေါ့လိမ္မော်သီးရောက်သီးတို့နောက်ပြီးတော့မှเนาะဆန်ကစ်သီးတို့เนาะဒီလိုမျိုးလေးတွေပေါ့အရွက်ထဲမှာဆိုလို့ရှိရင်လေကင်မွန်းချင်ရွက်တို့နောက်ပြီးတော့မှဆာပေါ့ချက်မောင်ရွက်တို့ဒါလိုမျိုးတွေအားလုံးအားဆိုရှင်ဗီတာမင် C တွေလည်းပါတဲ့အတွက်ကြောင့်မို့ဒါကျမတို့မြန်မာလူမျိုးတွေအနေနဲ့လွယ်လွယ်ကူကူပဲစားသောက်လို့ရပါတယ်နောက်ပြီးတော့မှတုပ်ကွေးတွေဖြစ်နေတဲ့အတွက်ကြောင့်ကျမတို့ဆွပြုတ်ရည်ညံ့ညားပေါ့เนาะဆွပြုတ်ရည်တောက်တဲ့ခါမှာလည်းဒီလိုပဲချက်ဆွပြုတ်လေးလှုပ်လိုက်ပြီးတော့မှချက်ဖြုံဒီလေးထည့်တာမျိုးเนาะနောက်ပြီးကင်မွန်းချင်ရွက်လေးခတ်တာမျိုးဆိုဒါမျိုးဆိုလို့ရှိရင်ကျမတို့တွေကဗီတာမင် C လည်းပါသွားမယ်ပြီးတဲ့ခါကျအသားဓာတ်လည်းပါသွားမယ်ပေါ့เนาะ
လက်စေးတာနဲ့နှာခေါင်းစည်းတက်စင်အသုံးပြုတာတွေကလည်းတုပ်ကွေးဖြန့်တာရောဂါကူးစက်ပြန့်ပွားမှုကိုကာကွယ်ရေးနေရာမှာအရေးပါနေတာပါလက်တန့်ရှင်းရေးကိုဂရုစိုက်လို့ဆောင်ပြီးလူကြားလေးကိုမဖြစ်မနေသွားလာရတဲ့အခါတက်နိုင်သမျှနှာခေါင်းစည်းတက်စင်အသုံးပြုပြီးသွားလာသင့်တယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ
် virus spore ကနေရာအနက်မှာရှိတဲ့အတွက်ကြောင့်ကျမတို့တွေကတခုခုကင်ပြီးပြီဆိုလက်စေးဖို့အရေးကြီးပါတယ်အဲ့တော့လက်စေးတဲ့နေရာမှာလည်းဒီလိုပါပဲကျမတို့ဆက်ပြာနေရေနဲ့လက်စေးမှလက်စေးတာမဟုတ်ပါဘူးအခုခေတ်မှာဆိုရှင်ကျမတို့ hand gel တွေအများကြီးထွက်နေပြီပေါ့နော်အဲ့လို hand gel တွေနဲ့လက်စေးလိုက်မယ်အစားတောက်စားကနေမှလည်း hand gel တွေနဲ့စားပြီးလက်စေးလိုက်ပြီးတော့မှစားတောက်မယ်ဆိုလို့ရှိရင်ဒါကျမတို့ခန္ဓာကိုယ်တော်တော်လေးလေးဟိုကာကွယ်ပြီးသားဖြစ်သွားမှာပါလို့နော်ဒီလိုလေးပြောချင်ပါတယ်နောက်ခုကတော့ပေါ့နော်အကယ်၍များပေါ့နော်လူနာတွေအနေနဲ့တတ်နိုင်ခဲ့မယ်ဆိုလို့ရှိရင်ကျမတို့တွေက mask လေးတွေတော့တက်ပြီးပေါ့နော်ဒီလိုနှာခေါင်းဆီးလေးတွေတက်ပြီးဖို့အရေးကြီးပါတယ် mask လေးတွေမဝယ်ဖြစ်ဘူးဆိုလို့ရှိရင်လည်းချောင်းဆိုးတဲ့အခါမှာပဲဖြစ်ဖြစ်ပေါ့နော်အဲ့လိုတွေအချိန်မှာဆိုရှင်ကျမတို့တွေကဒီလိုမျိုးအဝတ်လေးတွေနဲ့ပိတ်ပြီးတော့မှချောင်းဆိုးလို့လည်းရပါတယ်
COVID-19 ရောဂါပိုကူးစက်ခံရသူတွေဟာရောဂါလက္ခဏာမပြဘဲလည်းရှိနေနိုင်တာကြောင့် COVID-19 ကိုတန်တရားရှိပြီဆိုရင်သက်ဆိုင်ရာကျန်းမာရေးဌာနတွေကိုဆက်သွယ်ပြီးလမ်းညွှန်ချက်တွေအတိုင်းဆက်လက်လှုံ့ဆော်တော်ကြရမှာပါ COVID-19 ရောဂါလက္ခဏာတွေကိုယာတိတဝေးရောဂါနဲ့တာမန်အေးမိတာတွေကနေချန်ပီယံအဖြစ်ခွဲခြားကြည့်နိုင်တယ်ဆိုပေမဲ့ဒီချိန်မှာဘလို့အကြောင်းကြောင့်ပဲဖြစ်နာသည်ဖြစ်စေအိမ်မှာနေပြီးတပားသူတွေနဲ့ထိတွေ့ကူးစက်မှုမရှိအောင်တနိုင်တမျှကြိုးစားအားထုတ်ဖို့အရေးကြီးပါတယ်ဒီချိန်မှာတုတ်ကွေးဖြန့်တာဗိုင်းရပ်စ်ပိုးတွေကူးစက်မခံရအောင်ကူးစက်နေထိုင်မှုလို့ပြီး COVID-19 ကိုတန်ဖိုးရှိခဲ့မယ်ဆိုရင်ဤဆက်ရကျန်းမာရေးဌာနတွေကိုဆက်သွယ်ပြီးလမ်းညွှန်ချက်တွေတိုင်းလိုက်နာလို့ဆောင်တင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါအရှင
် Facebook နဲ့ YouTube လို့လူမှုကွန်ရက် Social Media တွေကသတင်းတွေကိုအများဆုံးဖတ်ရှုတဲ့သူတွေဟာကိုရိုနာကပ်ရောဂါနဲ့ပတ်သက်တဲ့ရုံတန်းစကားတွေကိုပုံပြီးယုံလွယ်ကြပြီးအသွားအလာကန့်သက်ထားတာတွေကိုချိုးဖောက်ဖို့ပုံများတယ်လို့လေးလာမှုအသစ်တစ်ခုကဖော်ပြလိုက်ပါတယ် Henry Richwellလန်ဒန်ကနေတင်ပြပို့ထားတာကိုကျွန်တော်ငိမ့်ချန်ကတင်ပြပေးမှာပါဗြိတိန်နိုင်ငံအနှံ့မှာရှိတဲ့ 5G မိုဘိုင်းတာဝါတိုင်တွေလက်တလုံးနှီးရှို့ခံခဲ့ရပါတယ်တိုက်ခိုက်မှုအများစုဟာ 5G နည်းပညာနဲ့ကိုရိုနာရောဂါဆက်ဆက်နေတယ်လို့ယုံကြည်ကြတဲ့အတွက်ကြောင့်ဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်လန်ဒန်ကင်းကောလိပ်နဲ့အမြင့်စစ်တမ်းကောက်ယူတဲ့ Itsot Mori ရဲ့သူတေသနအရဒီလိုယုံကြည်မှုမျိုးဟာတင်းစားနဲ့ TV ရေဒီယိုထုတ်လွှင့်မှုတွေကိုနားထောင်မဲ့အစား Facebook, YouTube, Twitter နဲ့ WhatsApp ကသတင်းတွေအပေါ်မိခိုလုံးအားကြီးတာနဲ့ဆက်ဆက်နေမှုအများကြီးရှိနေပါတယ်။ ကိုရိုနာဗိုင်းရပ်စ်ပိုးရှိတယ်လို့မယုံတဲ့သူ56ရာခိုင်နှုန်းက Facebook ကိုသူတို့သတင်းအဓိကရယူတဲ့နေရာအဖြစ်ပြောဆိုခဲ့ပါတယ်။ London King College က Daniel Ellington က
And we found that
coronavirus ရောဂါလက္ခဏာတွေပြနေပေမဲ့လည်းအလုတ်သွားလုတ်တယ်အပြင်ထွက်တဲ့သူတွေအများစုကသူတို့သတင်းအချက်အလက်တွေကိုလူမှုကွန်ရက်ကနေရတဲ့သူအများစုဖြစ်တာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်လို့ပြောသွားတာပါရောဂါကာကွယ်ဆေးထွက်လာရင်တောင်လူမှုကွန်ရက်မီဒီယာတွေရဲ့ပါဝင်မှုအခန်းကဏ္ဍကိုစိုးရိမ်တဲ့အတွက်ဒီလိုကျန်းမာရေးအန္တရာယ်ကိုဖြေရှင်းရမယ်လို့ဗြိတိန်ဥပဒေပြုလွှတ်တော်အမတ်ဒဲမီယန်ကွန်လင်းကပြောပါတယ်တကယ်လို့ကာကွယ်ဆေးနဲ့ပတ်သက်ပြီးကျုံတန်းတွေဖြန့်နေမယ်အလင်းညာတွေဖြန့်ပြီးလူတွေကိုမသုံးဖို့စီယုံခဲ့မယ်ဆိုရင်ဒါဟာအများပြည်သူကျန်းမာရေးအတွက်အန္တရာယ်ရှိပါတယ်လို့ပြောသွားတာပါ COVID-19 နဲ့ပတ်သက်တဲ့သတင်းအမှားတွေဗီဒီယိုထောင်ပေါင်းနဲ့ချီပြီးဖယ်ရှားခဲ့ပါတယ်လို့ Facebook YouTube နဲ့ Twitter ကပြောပါတယ်ဒါပေမဲ့လူမှုကွန်ရက်မီဒီယာကုမ္ပဏီတွေအနေနဲ့နေရာပေါင်းစုံမှာတံပြန်လှိုင်းပင်နဲ့ကြုံနေရပါတယ် Starbucks နဲ့ Coca-Cola အပါအဝင်ကုမ္ပဏီကြီး150ကျော်ကသတင်းအမှားတွေအမုန်းစကားတွေနဲ့ပတ်သက်ပြီး Facebook မှာကြီးညာမထည့်တော့ပါဘူးတစ်ချိန်တည်းမှာပဲ American သမ္မတ Donald Trump ကလည်း Twitter ကသူတင်တဲ့စာတွေကိုအချက်အလက်စစ်ဆေးတဲ့သတိပေးချက်တွေထည့်သွင်းအပြီးမှာအသုံးပြုတဲ့သူတွေကဖန်တီးတဲ့ကိစ္စတွေကနေ Social Media ကုမ္ပဏီတွေတရားစွဲတာမခံရသေးဘူးအကာအကွယ်ပေးထားတဲ့အကာကိုဖယ်ရှားဖို့ကြိုးပမ်းနေပါတယ် Social Media ကုမ္ပဏီတွေကတော့သူတို့စီမှာသတင်းအမှားတွေကိုမြန်မြန်ဆန်ဆန်ကင်တွယ်နိုင်တဲ့စနစ်ရှိတယ်လို့ပြောပါတယ်ဒါပေမဲ့သူတို့နီလန်းကပွင့်လင်းမြင်သာမှုမရှိဘူးလို့ King College က Ellington ကဝေဖန်ပါတယ
် Those systems have got to be opened up for auditing by democratically accountable bodies
ဒါဝန်ခံမှုရှိတဲ့အဖွဲ့တွေကစစ်ဆေးနိုင်ဖို့အတွက်ဖွင့်ပေးသင့်ပါတယ်လို့ပြောသွားတာပါကိုရိုနာကပ်ရောဂါနဲ့ပတ်သက်တဲ့သတင်းအမှားတွေဟာ Social Media ကတဆင့်ထက်ဆင့်ကျယ်ပြန့်သွားတဲ့သက်တည်အထောက်အထားတွေကြောင့်သတင်းအမှားတွေကိုထိထိရောက်ရောက်ကင်တွယ်ဖို့ဒီကုမ္ပဏီတွေအပေါ် PR တွေတိုးလာနေမှာပါခင်ဗျာ
ကပ္ပကုလသမဂ္ဂအဖွဲ့ကြီးကိုထူထောင်ခဲ့တာဇွန်လ26ရက်နေ့က85နှစ်တင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်မြန်မာကမ္ဘာအခြေအနေနဲ့အဖွဲ့ကြီးထူထောင်ချိန်ကအခြေအနေအင်မတန်ကွာခြားသွားပြီဖြစ်တဲ့အကြောင်းနဲ့အဖွဲ့ကြီးကိုစောင့်ကြိုနေတဲ့စိန်ခေါ်မှုတွေအကြောင်းမဂရက်ပါစတီးယားကသတင်းပေးပို့ထားပါတယ
် Now my duty.My honor and my privilege in the chair to call for a vote on the approval of the charter.
1995ခုနှစ်ဇန်နဝါရီလမှာကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာကုလသမဂ္ဂပြည်ရင်စာရန်ကိုလက်မှတ်ရေးထိုးခဲ့ကြတာပါဒုတိယကမ္ဘာစစ်တဲကြုံတွေ့ခဲ့ရတဲ့ခါတိရက်ဆက်မှုတွေကိုလူသားတွေပြန်မကြုံရစေဖို့အရေးအဖွဲ့ကြီးကခုလိုဖန်တီးခဲ့ရတယ်ဖြစ်ပါတယ်အဖွဲ့ကြီးကတောင်းရတဲ့အဓိကယူရချက်ကနိုင်ငံတကာပဋိပက္ခတွေကိုငြိမ်းချမ်းစွာဖြည့်ရှင်ဖို့ပဲဖြစ်ပါတယ်ဒါပေမဲ့အဖွဲ့ကြီးရဲ့စေရတုအခမ်းအနားကျင်းပချိန်မှာတော့တက္ကသိုလ်လုံးမတိမငြိမ်မှုတွေနဲ့ဗျက်မှတ်တာတွေဖြစ်ပေါ်နေခြင်းလို့ကုလသမဂ္ဂတွေကကျွန်တော်အန်တိုနီယိုဂူတာရက်စ်ကပြောပါရစေ
From COVID-19 to climate disruption from racial
COVID-19 ကရောဂါကစလို့ဥရုယာစီပြောင်းလဲနေတာလူမျိုးရေးတန်းတူမှုရှိတာနဲ့မြင့်မြတ်မှုတွေတိုးပေါ်နေတာအဆုံးဒီလိုပြဿနာတွေကိုကြုံတွေ့နေရတာအခုကျွန်တော်တို့ရဲ့ကမ္ဘာရှိပါဒါပေမဲ့ကျွန်တော်တို့ကပြည်ငြိမ်စာရမ်းမှာပါတယ်လို့ပဲခိုင်မာတဲ့အမျှော်မျိုးရှိတဲ့နိုင်ငံတကာအသိုက်အဝိုင်းကိုလည်းပိုင်ဆိုင်ထားပါတယ်အခုလိုအချိန်မျိုးကိုအောင်မြင်မြင်ကျော်လွှားပြနိုင်ဖို့ကအားလုံးအတွက်စိန်ခေါ်မှုတစ်ခုပါလို့ပြောပါရယ်အဖွဲ့ကြီးကိုထူထောင်ခဲ့တဲ့အင်အားကြီးနိုင်ငံတွေကအဖွဲ့ကြီးရဲ့ပင်မတရေတရားမူကြီးဖြစ်တဲ့ multilateralism လို့ခေါ်တဲ့နိုင်ငံပေါင်းစုံစနစ်ကိုလက်လွတ်ဆွန့်ခွာနေချိန်မှာနိုင်ငံငယ်လေးတွေအတွက်ကတော့ဒီမူကိုပဲအားကိုးနေကြရတာဖြစ်ပါတယ် Fulham တက္ကသိုလ်ကပေါမော့ကာအန်ဂျယ်လီဒိုင်ယေကတော့
We really see this move towards investing the UN with even more importance
နိုင်ငံပေါင်းစုံပါဝင်တဲ့သံတမန်ရေးနည်းလမ်းတွေမဖြေရှင်းရင်မဖြေရတဲ့ပြဿနာတွေအများကြီးရှိတယ်ဆိုတာနိုင်ငံအများကအတိအကျပြနားလည်လာနေတာကြောင့်ကုလသမဂ္ဂလည်းအဖွဲ့ကြီးကိုအားပြီးထောက်ခံတာကအခုခေတ်မှာပုံပြီးအရေးကြီးလာနေပါတယ်အခုကြုံနေရတဲ့ကမ္ဘာကရောဂါလိုမျိုးကနိုင်ငံတွေပူးပေါင်းဆောင်ရွက်မှဖြေရှင်းနိုင်မယ်ဆိုတာကိုရှင်းရှင်းလင်းလင်းသိနေမြင်နေကြရပါတယ်လို့ပြောပါတယ်နိုင်ငံပေါင်းစုံစနစ်ကိုပိုပြီးစိတ်အားထက်တဲ့သမ္မတအသုံးပြုဖို့လိုတယ်လို့အတွေ့အမှုချုပ်ကပြောပါတယ်ကုလသမဂ္ဂရဲ့လုပ်ငန်းတွေအချိန်နဲ့အမျှကြီးထွားလာတာနဲ့အတူငင်းကြေးရေးထိမ့်မှုလုပ်ငန်းနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေကပါလုံဆောင်လာခဲ့ပါတယ်အဖွဲ့ကြီးကနိုင်ငံပေါင်း83နိုင်ငံကလူပေါင်း89တန်းကိုအစာရေစာထောက်ပံ့ပေးနေတယ်လို့ကမ္ဘာကလေးငယ်ထောက်အပ်ကိုလည်းကာကွယ်ဆေးတိုက်ကြွနေတာပါ နိုင်ငံ73နိုင်ငံမှာလည်းညဉ့်ညရေးတက်တာတသိန်းကျော်ချထားပေးထားပါတယ်။နောက်ထပ်ကဘာစစ်ကြီးမဖြစ်အောင်နဲ့ပဋိပက္ခတွေရော့ကြအောင်ကြိုးပမ်းနေပေမဲ့ဖွဲ့စည်းရာထိရောက်မှုမရှိဘူးဆိုပြီးဝေဖန်သူတွေကလည်းရှိနေပါတယ
်။ The UN isn't what it was conceived to be in 1945. It's been largely
ဖြစ်စေခြင်းရဲ့အဖွဲ့အစည်းမဟုတ်ပါဘူး။ကုလသမဂ္ဂအဖွဲ့အစည်းတွေကလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလုပ်တဲ့အခါမှာအများကြီးကောင်းပေမဲ့အဖွဲ့ရဲ့နိုင်ငံရေးပိုင်းလှုပ်ဆောင်ချက်တွေကတော့မှန်ထားသလိုမလုပ်နိုင်ခဲ့ပါဘူး။လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးအောင်ဂျွန်ဘောတန်ကပြောပါတယ်။အခုလောလောဆယ်ရေးဆိုင်နေရတဲ့ကာယောဂမတိုင်ခင်ကလေးကကုလသမဂ္ဂအဖွဲ့မှဖြည့်ရှင်းစရာတွေကတတိယတန်းကြီးရှိနေကြတာပါ။ဒါပေမဲ့ဆယ်စုနှစ်တည်းကုလအဖွဲ့ကြီးရဲ့စိန်ခေါ်ချက်ကဥရုယာတိပြောင်းလဲမှုနဲ့ပတ်သက်ပြီးနိုင်ငံတွေအကြားညှိနှိုင်းဆောင်ရွက်ပေးဖို့ဖြစ်တယ်လို့တချို့ကပြောသလိုတချို့ကတော့အင်အားကြီးထွားလာတဲ့ဒီမှန်ကန်ကပြဿနာပါလို့ပြောပါတယ်
။ The single greatest challenge to the UN.
အဖွဲ့အစည်းအတွက်တခုတည်းသောနဲ့အကြီးမားဆုံးပြဿနာကအင်အားကောင်းလာတဲ့တရုတ်နိုင်ငံဖြစ်ပါတယ်။ကုလသမဂ္ဂမှာတရုတ်တို့ဩဇာကြီးလာတော့အခြားနိုင်ငံတွေကကုလသမဂ္ဂရဲ့သူတို့ယူထားတဲ့နေရာနဲ့ဩဇာအာဏာတွေပျောက်သွားမှာကိုစိုးရိမ်နေကြပါတယ်။ပြောပါတယ်။ American dollar billion ချီ300တဲ့ budget ရှိပေမဲ့ကုလသမဂ္ဂအဖွဲ့အစည်းငွေကြေးအကြက်တဲနဲ့ကျုံ့တွေ့နေရတာသိအတော်ကြပြီဖြစ်ပါတယ်။ကမ္ဘာပြဿနာတွေကိုဖြေရှင်းရမှာကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံရဲ့စည်းလုံးညီညွတ်မှုနဲ့နိုင်ငံရေးဆန္ဒကကုလသမဂ္ဂအဖွဲ့ကြီးလိုအပ်နေတဲ့အရာတစ်ခုပဲဖြစ်ပါတယ်ခင်ဗျကျွန်တော်ရဲ့ပြောပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရမှာ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်အခုဆက်ပြီးတရေချင်းချုပ်ကိုပြောပြပါမယ်အမေရိကန်ပြည်တော်စုမှာအင်္ဂါနေ့ကကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးစက်ပြီးရေပြတ်4,000ရှိခဲ့တာကြောင့်ရောဂါပိုးစပြီးပြန့်နှံ့ကူးစက်ကြတဲ့ကဆိုရင်တရက်အတွင်းရောဂါပိုးကူးစက်သူအရေအတွက်ထပ်ပြီးစံချိန်တင်သွားပါတယ်။လက်ရှိရောဂါပိုးကူးစက်မှုအရေအတွက်ကိုမထိန်းထုတ်နိုင်ဘူးဆိုရင်တော့တရက်ကိုကူးစက်သူအရေအတွက်2ဆကျော်တိုးပြီးတသိန်းကျော်အထိရှိလာနိုင်တယ်လို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းတာဝန်ရှိသူဒေါက်တာအန်တိုနီဖောက်ချီကလည်းအင်္ဂါနေ့ထပ်လွှတ်တော်ကျန်းမာရေးတစ်ခုအတွင်းသတိပေးပြောဆိုသွားပါတယ်။မြန်မာပြည်လူချင်းထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားခဲ့တဲ့ကျောင်းတွေအဖျော်ရမကစားတောက်ဆိုင်တွေနဲ့အနှိမ့်ခန်းတွေလိုရောဂါပိုးကူးစက်မှုအန္တရာယ်မြင့်မားတဲ့ဖျော်ဖြေရေးနေရာတွေပြန်ဖွင့်ခွင့်ပြုထားပါပြီ။ဒီပြင်မှာတရင်းငါဘက်စတိုက်ရောဂါပိုးနောက်ထပ်ကူးစက်မှုမရှိတာကြောင့်မန္လာကလေးကချမှတ်ခဲ့တဲ့ကန့်သတ်ချက်တွေကိုပြန်လျှော့ပေးနေတာနံပါတ်5အဆင့်ထိရောက်လာချိန်မှာပဲအခုလိုဖွင့်ခွင့်ပေးတာပါ။ဒီရင်းမှာဘိုးဘီဖြစ်လျှော့ပေးထားတယ်လို့ပြည်ပကြီးသွားတွေကလည်းကန့်သတ်ချက်နဲ့ထိုင်းနိုင်ငံအတွင်းဝင်ရောက်ခွင့်ပြုထားပြီးဖြစ်ပါတယ်။လူမလာမှာကျင်းပမယ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့နောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်တို့နောက်တစ်ကြိမ်တွေ့ဆုံနိုင်မယ်လို့မျှော်လင့်နေကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်သမ္မတမွန်ဂျေအင်းရဲ့မြစ်တရရခိုင်ချက်ကိုသမ္မတအင်ဖြူတော်စီလက်တလောပြပို့ထားတယ်လို့လည်းတောင်ကိုရီးယားတာဝန်ရှိသူတူကဒီကနေ့ပြောပါတယ်သမ္မတမွန်ရဲ့အနေအထားကိုအမေရိကန်ဘက်ကနားလည်သဘောပေါက်တဲ့အတွက်ဒီကိစ္စကိုဂိုင်တွယ်ဆောင်ရွက်နေတယ်လို့အဲ့ဒီတာဝန်ရှိသူကပြောပါတယ်ဒီအစိုးရကလက်တလို့တည်ပြလိုက်တဲ့အောင်ကောင်အမျိုးသားလူမျိုးရေးဥပဒေတစ်ခုကိုပထမဦးဆုံးအကြိမ်ဖြစ်အသုံးပြုပြီးအောင်ကောင်ရတဖွဲ့ကလူနှစ်ယောက်ထက်မနည်းကိုဒီနေ့ဖမ်းဆီးလိုက်ပါတယ်။အောင်ကောင်လွတ်လပ်ရေးအလံခံပြီးလွတ်လပ်ရေးတောင်းဆိုတဲ့တကီတာတွေပေါ်ပြတဲ့စိုင်းဘုတ်ကန်ဆောင်မှုနဲ့ဖမ်းဆီးခဲ့တာပါ။ပြည်ထောင်လံပေါ်ပြတဲ့စိုင်းဘုတ်ကန်ပြီးလွတ်လပ်ရေးတောင်းဆိုတဲ့အမျိုးသမီးတယောက်ကိုလည်းနောက်ပိုင်းမှာဖမ်းဆီးခဲ့ပါတယ်။ဗိုလ်ဒူးညားပဲ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုပုံစံပြောင်းလဲထုတ်လွှင့်နေတာမှာတနင်္လာ6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုရရဆိုင်ထားပြီးမနေ့6နာရီကနေ9နာရီအထိအစီအစဉ်နဲ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်။ VOA ရုပ်သံသတင်းအစီအစဉ်တွေကိုပုံမှန်အတိုင်းထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွအမန်နိုင်ငံလူနိုင်ငံသားအားလုံး COVID-19 ပါဝင်ပြီးရန်ဒီဒီမှကြိုးဝေကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခ
This program has come to you from the Voice of America, Washington.